Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American သံကနေအောက်တိုဘာ1ရက်ခြောက်ခြောက်လေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ 31.3 32.52 နဲ့ IMeter 190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်သံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်လိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဘယ်ကံသမားရွေးကောက်ပွဲအတွက်သမ္မတ Trump နဲ့ Democratic Party သမ္မတအလောင်း Joe Biden တို့ကြားနောက်ထပ်လုပ်မဲ့စကားစစ်ထိုးပွဲတွေရဲ့ပုံစံကိုတင်းကျပ်သွားမယ်လို့သမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲကိုကြီးကြပ်တဲ့ကော်မရှင်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလုပ်ခဲ့တဲ့သူတို့နှစ်ယောက်ရဲ့ပထမအကြိမ်စကားစစ်ထိုးပွဲဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးစကားစစ်ထိုးပွဲဖြစ်တယ်လို့ကြေကြေပြန့်ပြန့်ဖော်ပြခဲ့ကြပြီးတဲ့နောက်အဲ့လိုစီးမင်းတွေကိုပြောင်းလဲတင်းကျပ်ဖို့လှုပ်လာတာပါ။သမ္မတ Trump နဲ့ Joe Biden တို့ဟာမကြာခဏဆိုသလိုတယောက်ပြောနေချိန်မှာတယောက်ကကြားဖြတ်ပြောတာဒါမှမဟုတ်နှစ်ယောက်စလုံးတရိုင်းနဲ့ထဲပြောတာတွေလုပ်ခဲ့ကြပြီးတော့ကိုယ်စလဲလောင်းနှစ်ယောက်စလုံးမေးတဲ့မေးခွန်းကိုအတားအဆီးအဟန့်တားတွေမရှိဘဲဖြေနိုင်အောင်ချမှတ်ထားတဲ့စီးမျဉ်းတွေကိုသမ္မတ Trump ဟာနိုင်နာခြင်းမရှိဘူးလို့ဒီစကားစစ်ထိုးဘက်ကိုဥဆောင်ဆွေးနွေးမိမြန်သူ Fox သတင်းတော် Chris Wallace ကပြောပါတယ်။အောက်တိုဘာ15ရက်နေ့နဲ့22ရက်နေ့မှာလုံးမဲ့ဒုတိယအကြိမ်နဲ့တတိယအကြိမ်စကားစစ်ထိုးပွဲတွေမတိုင်ခင်မှာစီးမျဉ်းအစ်တွေကိုအများဆုံးချမှတ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တချို့ဝေဖန်သူတွေကတော့သမ္မတ Trump နဲ့ Joe Biden တို့စကားပြောနေတဲ့ချိန်မှာနောက်တစ်ယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားဖို့ကြံပေးပါတယ်။သမ္မတ Trump ကတော့ပထမအကြိမ်စကားစစ်ထိုးပွဲကိုတူနိုင်တယ်လို့ပြောလိုက်ပြီး Joe Biden အနေနဲ့နောက်တစ်ကြိမ်စကားစစ်ထိုးတော့မှာမဟုတ်ဘူးလို့လည်းဆိုလိုက်ပါတယ်။ဂျိုဘိုင်ဒန်ကတော့သမ္မတ Trump နဲ့နောက်တစ်ကြိမ်စကားစစ်ထိုးဖို့စောင့်နေတယ်လို့လည်းတုံ့ပြန်ထားပါတယ်ခင်ဗျာ။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အတွက်သမ္မတ Trump ကအဆိုပြုထားတဲ့တရားသူကြီး Amy Coney Barrett ကိုအတည်ပြုဖို့ကိစ္စကို Republican တွေကအပူတပြင်းလှုပ်ဆောင်နေတယ်လို့အထက်လွှတ်တော်တရားရေးကော်မတီမှရှိတဲ့ Democrat အမတ်တွေကပြောလိုက်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အတွက်အဆိုပြုထားတာကိုလာမယ့် January လမှလုပ်မယ်သမ္မတကျန်းသစ္စာကျိန်းစုပွဲပြီးမှစီစဉ်သုံးသပ်တာတွေလှုပ်ဖို့လည်းထပ်လောင်းတောင်းဆိုလိုက်ပါတယ်။တရားရေးကော်မတီဥက္ကဋ္ဌ Lindsey Graham ကိုပေးပို့ပြီးမနေ့ကထုတ်ပြန်လိုက်တဲ့စာထဲမှာတော့ Mr. Graham သတ်မှတ်ထားတဲ့အချိန်အတိုင်းတာဟာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အနေနဲ့ Amy Coney Barrett ရဲ့နောက်ကျောင်းရာသွင်းကိုစုံစမ်းဖို့နဲ့သူ့ရဲ့တရားရေးမှတ်တမ်းတစ်ခုလုံးကိုပြန်လည်သုံးသပ်ဖို့ဒါမှမဟုတ်ထပ်လွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုပြန်ဖြေဆိုနိုင်ဖို့အတွက်လုံလောက်တဲ့အချိန်ပမာဏခွင့်ပြုထားတာမဟုတ်ဘူးလို့ပြောပါတယ်။အခုပေးထားတဲ့အချိန်ဟာအရင်ကလုတ်ခဲ့တာရင်းနဲ့တိတိကျကျကိုကွာခြားနေတယ်လို့ဒီမိုကရက်တွေကပြောလိုက်ပါတယ်ခင်ဗျာ။တရုတ်နိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံဖြစ်လာနေတာနဲ့အမျှကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ချင်းချောက်မှုကိုလိုင်ရောညှိထွေဖြစ်အောင်အမေရိကန်ကမလုပ်နိုင်ဘူးလို့အမေရိကန်လွှတ်တော်မှတ်တွေကပြောလိုက်ပါတယ်။ဘော်ဒူးနေကထုတ်ပြန်လိုက်တဲ့တိကျအစီရင်ခံစာနှစ်ဆောင်မှာအဲ့လိုဆိုရင်မှုတွေကိုဖော်ပြထားတာဖြစ်ပါတယ်။ဒီထဲမှာအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေနဲ့မူဝါဒရေးဆွဲသူတွေဟာတရုတ်နိုင်ငံရဲ့ကုန်သွယ်ရေးနဲ့အပြန်အလှန်ကူးလူးဆက်ဆံမှုတွေတိုးမြင့်လိုက်ခြင်းအပြင်တရုတ်ဆိုးရအနေနဲ့တစ်ချိန်ချင်းမှာအနောက်နိုင်ငံတွေရဲ့စံနှုန်းတွေနဲ့ညီလာလိမ့်မယ်ဆိုတဲ့အယူဆကိုအချိန်တော်ကြာလေးလက်ကင်ထားတယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။အမေရိကန်ဟာကမ္ဘာစစ်မြင့်ထက်မှာတရုတ်နိုင်ငံကအစားထိုးနေရာယူသွားခံမဲ့တကယ်အန္တရာယ်နဲ့ရင်ဆိုင်နေရချိန်မှာဒါကိုပြန်တွန်းလှန်ဖို့အတွက်ရုန်းကန်နေရတယ်လို့အဲ့ဒီစီရင်ခံစားကပြောပါတယ်။ရလာမဲ့အရှုံးမြတ်ကတိတ်ကိုကြီးမားလွန်းတယ်လို့အောက်လော့တော်ထောက်လိုင်းကော်မတီမှာရှိတဲ့ဒီမိုကရက်တွေထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာပြောထားပါတယ်။အောက်လော့တော်ထောက်လိုင်းကော်မတီရဲ့အစီရင်ခံစာထဲမှာတော့ American ထောက်လိုင်းဌာနတွေဟာသူတို့ရဲ့တံပြန်အကြမ်းဖက်ဝါဒနိုင်နေတဲ့လုပ်ငန်းစဉ်တွေကိုအလွန်ကျွံအာရုံစိုက်လာနေတာနဲ့ပြောင်းလဲလာနေတဲ့ကမ္ဘာကြီးရဲ့ချိန်ချောက်မှုတွေကိုအမိလိုက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့ဝေဖန်ထားပါတယ်ခင်ဗျာ။တရှိစီဝါမျိုးကွဲတွေကိုထိမ့်သိမ်းစောင့်ရှောက်ဖို့ကိစ္စကိုအမြန်လှုပ်ဆောင်ကြဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေနဲ့ကမ္ဘာခေါင်းဆောင်တွေကဗိုလ်ထုနေကလှုပ်တဲ့တရှိစီဝါမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတောင်းဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူသားတွေရဲ့တည်ရှိမှုဟာမိမိတို့ပတ်ဝန်းကျင်မှာရှိတဲ့တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းစောင့်ရှောက်နိုင်စွမ်းပေါ်မှာလုံးဝမူတည်နေတယ်လို့85ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဥက္ကဋ္ဌဘောကန်ဗော့စကီယားကညီလာခံအဖွဲ့မင်ကမှပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဇီဝမျိုးစိတ်တွေဆုံးရှုံးနေတာတွေကိုမဆုံးရှုံးရအောင်လုပ်ဖို့နဲ့နောက်မျိုးဆက်တွေအနေနဲ့ပုံမကောင်းမွန်တဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးတည်ဆောက်ဖို့ကြီးမားတဲ့ညီမန်းချက်တွေထားရှိရေးကိုတောင်းဆိုလိုက်ပါတယ်
။ 10 years ago, we secured commitments that should have protected our planet.
လုံခဲ့တဲ့စနစ်ကကျွန်တော်တို့ဟာကျွန်တော်တို့ရဲ့ကဘာကြီးကိုကာကွယ်ပေးနိုင်မဲ့တန်ဋိဌာန်ကြီးချမှတ်ခဲ့ပါတယ်။အများအားဖြင့်တော့ဒါတွေမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့ကျိုးပန်းအားထုတ်လုပ်ဆောင်ကြတဲ့အခါမှာကျွန်တော်တို့ရဲ့စီးပွားရေးတွေအပေါ်လူသားမှုအပေါ်ကဘာကြီးကျန်းမာတန်ဆောင်ရေးအပေါ်အကျိုးသက်ရောက်မှုတွေရှိတယ်ဆိုတာညင်းလို့မရပါဘူး။သဘောဝတရားဟာခဏတိုင်းစွာကြီးမားပြီးတော့ဒီကိုက်ပျက်စီးစေတဲ့ကျွန်တော်တို့ရဲ့အစမပြတ်လုပ်ရည်တွေကိုရှော့ချမယ်ဆိုရင်ပြန်ပြီးထူထောင်လာနိုင်မှာပါလို့အထွေမှုချုပ်ကူတာရက်စ်ကပြောသွားတာပါ။ကမ္ဘာနိုင်ငံတရားကြော်ကခေါင်းဆောင်တွေဒေသအတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာဇီဝမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတက်ရောက်စကားပြောခဲ့ကြပြီးတော့2020အလွန်ဇီဝမျိုးကွဲဆိုင်ရာမူပေါင်းတွေရဲ့ညီမှန်းချက်တွေချမှတ်ဖို့နဲ့အောင်မြင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ဥရောပတလွာကိုဗစ် -19 ကူးစက်မှုတွေတဖြည်းဖြည်းပြင်းမြင့်တက်နေပြီးစပိန်မှာလူတသိန်းမှ300နှုန်းနဲ့ကူးစက်နေပါတယ်ကူးစက်မှုနှုန်းနှစ်စားဖြစ်နေတဲ့မက်ဒရစ်မြို့မှာလည်းလူတသိန်းမှ980ကျော်ကူးစက်နေတာကြောင့်အစိုးရကအသွားအလာတွေကိုကန့်သတ်ထားပါတယ်မြို့တော်တွင်လူ3သန်းလောက်ကိုအိမ်တွေထဲမှာပဲနေကြဖို့နဲ့အလုပ်ကြောင်ဈေးဝယ်တာနဲ့စိတ်ပစ္စည်းဝယ်ယူဖို့ကလွဲပြီးတော့မလူအပ်ရင်အပြစ်မထွက်ကြဘူးတာမြင့်ထားပါတယ်တစ်ချိန်တည်းမှာပဲ American လေကြောင်းလိုင်းနဲ့ United လေကြောင်းလိုင်းကဝန်ထမ်း 3,200 ကိုဒီကနေ့ကြာတာပြည်နေကဆက်ပြီးတော့အလုပ်နှားထားမယ်လို့ပြောပါတယ်ဖက်ဒရယ်အစိုးရရဲ့အရေးပေါ်ယောဂကာကွယ်ရေးအစီအစဉ်တွေမရတဲ့အတွက်အခုလိုဝန်ထမ်းတွေကိုအလုပ်နှားလိုက်တာပါဒီသတင်းပတ်သက် Disney ကုမ္ပဏီကလည်း Florida နဲ့ California အပန်းဖြေကစားကွင်းကဝန်ထမ်းတွေအပါအဝင်ဝန်ထမ်း 28,000 ကိုအလုပ်ကနေအနားပေးခဲ့ပါတယ်American အမျိုးသားဘောလုံးအသင်းက Tennessee Titans နဲ့ Pittsburgh Steelers အသင်းနှစ်သင်းကြားမှာတနင်္ဂနွေနေ့ကစားမယ့်ပွဲစဉ်တွေကိုနောက်ပတ်အထိရွှေ့ဆိုင်းလိုက်ပါတယ်။ပြီးခဲ့တဲ့အပတ်အတွင်း Titans အသင်းက Minneapolis မြို့မှာကစားပြီးအသင်းသား3ဦးနဲ့တခြားအသင်းသားမဟုတ်သူ9ဦးမှာ Coronavirus ကူးစက်မှုတွေတွေ့ရှိရတဲ့အတွက်လေ့ကျင့်မှုတွေကိုလည်းရန်နာထားပါတယ်။မနေ့တုန်းကတော့နောက်ထပ်အသင်းသားတစ်ယောက်မှာယောဂါကူးစက်နေတာကိုတွေ့ရှိခဲ့ရပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးအိန္ဒိယမှာဒီကနေ့တရက်ထဲကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ 1,180 ကျော်ရှိပါတယ်။အခုထိအိန္ဒိယမှာကိုဗစ် -19 ကူးစက်သူ 6.3 သန်းကျော်ရှိပြီးသေဆုံးသူက 9,800 ကျော်ရှိနေပြီဖြစ်ပါတယ်။နိုင်ငံတွင်းအသွားအလာကန့်သတ်ထားတာတွေကိုအောက်တိုဘာလ15ရက်နေ့ကစပြီးတော့ဖြေလျှော့ပေးသွားမှာဖြစ်ပါတယ်။အောက်တိုဘာ15ရက်နောက်ပိုင်းမှာအကြောင်းတွေပြန်ဖွင့်ဖို့ကိုပြည်နယ်ရေးအနေနဲ့ဆုံးဖြတ်ကြဖို့အစိုးရကပြောထားပေမယ့်အကြောင်းသားတွေကိုအွန်လိုင်းကနေတင်ကြားခွင့်လဲရွေးချယ်ခွင့်ပြုထားပါတယ်။နိုင်ငံတကာလေယာဉ်ခရီးစဉ်တွေကိုတော့အောက်တိုဘာ31ရက်နေ့အထိရပ်ဆိုင်းထားပါတယ်။အင်ဒိုနီးရှားမှာဒီကနေ့ကိုဗစ် -19 ကူးစက်သူ 4,100 ကျော်နဲ့စုစုပေါင်းက 29,100 ကျော်ရှိပါတယ်။သေဆုံးသူစုစုပေါင်း 1,000 ကျော်ရှိတာပါ။စင်ကာပူနိုင်ငံကဗီယက်နမ်နဲ့ဩစတြေးလျကခရီးသွားတွေကိုအောက်တိုဘာ10ရက်နေ့ကစပြီးတော့ပြန်လည်ခံမှာဖြစ်ပေမဲ့ကူးစက်မှုနှုန်းများတဲ့ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်ကခရီးသွားတွေကိုတော့တားမြစ်ထားပါတယ်။တောင်ကိုရီးယားမှာဒီကနေ့ကူးစက်သူခွင့်ပြုတဲ့အတွက်ပြည်သူတွေအနေနဲ့အားလည်ရက်တွေအတွင်းမှာသတိကြီးကြီးထားကြဖို့လည်းတိုက်တွန်းထားပါတယ်။တောင်ကိုရီးယားမှာအခုထိကူးစက်သူပေါင်း 23,800 ကျော်နဲ့သေဆုံးသူက400ကျော်ရှိပါတယ်ရှင်။မြန်မာနိုင်ငံမှာညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာယုံကို American နဲ့ Japan ပါဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့ဒီကနေ့နေပြည်တော်မှာဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။အခုလိုမူပိုင်ခွင့်ယုံဖွင့်လှစ်နိုင်တာကမြန်မာနိုင်ငံတွင်ခေတ်မီမူပိုင်ခွင့်စနစ်တစ်ခုတည်ထောင်ဖို့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်း American တန်ယုံယာယီတာဝန်ခံကပြောပါရယ်အောက်တိုဘာလ10ရက်နေ့ကနေပြည်တော်မှာညာနာပစ္စည်းမူပိုင်ခွင့်ရုံးကိုဗီဒီယိုကတဆင့်ဖွင့်လှစ်ပွဲမှာ American တန်ယုံယာယီတာဝန်ခံ Gwendolyn Gardner ကအမှားစကားပြောကြားခဲ့တာဖြစ်ပြီးအခုဖွင့်လှစ်လိုက်တဲ့ရုံးကကုန်ပစ္စည်းအမှတ်တံဆိပ်တွေမှတ်ပုံတင်နိုင်ရေးရှောက်လွှာတွေကိုစတင်လက်ခံနိုင်တော့မှာဖြစ်တယ်လို့လည်းပြောပါရယ်ခင်မီအမှတ်တံဆိပ်မူပိုင်ခွင့်စနစ်ကအတူပပစ္စည်းတွေထုတ်လုပ်မှုကိုအကာအကွယ်ပေးနိုင်မှာဖြစ်တယ်လို့ဒီလိုအကာအကွယ်ပေးတာကမြန်မာစီးပွားရေးလုပ်ငန်းတွေနဲ့နိုင်ငံရဲ့ချားကယင်းနီးမြုပ်နှံသူတွေအတွက်အရေးပါတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာခင်မီမူပိုင်ခွင့်စနစ်ထူထောင်မှုအတွက်ညာနာပစ္စည်းမူပိုင်ခွင့်ရုံးဖွင့်နိုင်ရေးအကူအညီပေးတဲ့အထက်American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID လည်းပါဝင်ခဲ့တာဖြစ်ပြီး မီးပညာအထောက်အပံ့တွေသင်တန်းတွေနဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးခဲ့တာပါဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ကမ္ဘာမူပိုင်ခွင့်အဖွဲ့ WIPO တို့နဲ့အတူမြန်မာနိုင်ငံအတွင်းခေတ်မီမူပိုင်ခွင့်စနစ်တည်ဆောက်နိုင်ရေးအထောက်ကျိုးပန်းမှုတွေမှာ USAID လည်းအတူပါဝင်ခွင့်ရတဲ့အတွေ့ဂုဏ်ယူဝမ်းမြောက်မိတယ်လို့ American တန်ယုံယာယီတာဝန်ခံကပြောပါတယ်နေပြည်တော်မှာဖွင့်လှစ်ခဲ့တဲ့ညာနာပစ္စည်းမူပိုင်ခွင့်ရုံဖွင့်ပွဲကိုကုသရေးဝန်ကြီးဝန်ကြီးဦးတန်းမြင့်ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးအပါအဝင် JICA နဲ့ WIPO အဖွဲ့ကကိုယ်စားလှယ်တွေနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကဗီဒီယိုကတစ်ဆင့်တက်ရောက်ခဲ့ကြပါတယ်ရှင်အာဓမလိုအားစီခိုင်းမှုနဲ့တခြားဆွဆွဲချက်တွေနဲ့မလေးရှားစီအောင်ဆိုင်ပြည်ကုမ္ပဏီ FGV ရဲ့ထုတ်ကုန်ပစ္စည်းတွေအမေရိကန်နိုင်ငံနဲ့တင်သွင်းမှုပိတ်ပင်ခံရပြီးတဲ့နောက်မှာအဲဒီကုမ္ပဏီကအမီးပြေစီးရင်ကနေပြန်လည်ကင်းလွတ်ခွင့်ရရေးကြိုးပမ်းသွားမယ်လို့ပြောပါတယ်မလေးရှားကုမ္ပဏီ FGV ရဲ့ထုတ်ကုန်တွေကိုအမေရိကန်နိုင်ငံနဲ့တင်သွင်းခွင့်ပိတ်ပင်ကြောင်းကိုအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာန USCBP ကဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါ။အဲဒီကုမ္ပဏီရဲ့လုပ်ငန်းခွင်မှာအာဓမအလုပ်စီခိုင်းမှုလိမ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိတာကိုတွေ့ရတာကြောင့်အခုလိုပိတ်ပင်တာလေးဖြစ်ပါတယ်။မလေးရှားနိုင်ငံဟာကမ္ဘာမှာစားအုံးစီထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပရာဟိတအဖွဲ့အစည်းတို့က FGV ရဲ့အလုပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးမြစ်တရခင်ပန်ကြားလွာတဆောင်ကိုထုတ်ပြန်ခဲ့ရကနေအလုသမားတွေအပေါ်မတော်မလျော်လှုပ်ဆောင်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်။အဲဒီပန်ကြားလွာထွက်လာပြီးတဲ့နောက်မှာ AP သတင်းတောက်တွေကနိုင်ငံရှစ်နိုင်ငံကလာတဲ့လက်ရှိနဲ့အရင်အလုသမား130ကျော်ကိုတွေ့ဆုံမေးမြန်းခဲ့ရကနေလောက်ခလာစာမပေးတာကစလို့ကြုံပြုတ်ခံရတာနဲ့အာဓမပြုကျင့်မှုတွေအကြောင်းကိုသိခဲ့ရတာပါ။ AP သတင်းတောက်တွေသတင်းစုံစမ်းတာမှာစီယုံဆိုင်ခင်းတွေမှာအတင်းအာဓမအလုခိုင်းစီဖို့ရိုဟင်ဂျာမွတ်စလင်တွေကိုလူမှောင်ခိုကူးပို့ဆောင်ခဲ့တယ်ဆိုတာကိုလည်းတွေ့ခဲ့ရပါတယ်။ American အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာန USCBP ကထုတ်ပြန်ချက်မှာလည်းအသွားလာထိန်းချုပ်မှုလူအများနဲ့ခွဲခြားထားရှိမှုကိုယ်ကာယနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုချင်းချောက်ကြက်ကင်မှုအထောက်ထားစာချုပ်စာတမ်းတွေကိုသိမ်းယူမှုလာစာမပေးဘဲထားမှုအပါအဝင်တခြားစိုးရွားတဲ့လုပ်ငန်းခွင်အခြေအနေတွေကိုဖော်ပြထားပါတယ်ရှင်ဒေါ်ရာရှင်များရှင်ကြာတာပရင်းညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ကုန်းပဲကတ်ရောဂါကြောင့်တည်ဆောက်မှုတွေနဲ့ကုသမှုတွေအများဆုံးကြုံနေရတာကြောင့်အိမ်ပြင်မထုတ်ဖို့အမိတ်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းခေးသွာလာမှုကိုပုံမှန်ကျမစဲဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါတည်ဆောက်သူတွေအပါအဝင်နေစဉ်လိုလိုကုန်းပဲကတ်ရောဂါကုသမှုတွေရာနဲ့ခြေရှိနေတဲ့အခြေအနေကိုရော့ကျလာအောင်အသွာလာတွေကိုပုံမှန်စီစစ်ဖို့ရန်ကုန်တိုင်းအစိုးရကညွှန်ကြားချက်ထုတ်လိုက်တာပါ။အိမ်ပြင်မထုတ်ဖို့အမိတ်ထုတ်ပြန်ထားချက်ရန်ကုန်တိုင်းအတွင်းမြို့နယ်တစ်ခုကနေတစ်ခုကိုဖွင့်ပြချက်မပါဘဲသွာလာတွေမလော့အောင်တုံ့ပြန်စစ်ဆေးဖို့ဒီနေ့ပဲညွှန်ကြားစာရောက်လာကြောင်းမင်္ဂလာတောင်ညရက်ကွယ်အောင်ချုပ်ရည်မှုဥရစာခေါ်ဦးတင်ဝင်းကပြောပါတယ
်။မူလကတော့ကျွန်တော်ပထမလုပ်နေတာလေးတွေရှိပါတယ်နေ့စဉ်တစ်ချိန်ပေါ့။အခုကတော့ကျွန်တော်ထွေကနေဒီနေ့မှဝင်စာလေးနဲ့ကျွန်တော်တို့အောင်ချုပ်မှုအားလုံးဒီအထူးစက်မှတ်ဖို့တော့ကျွန်တော်တို့ညွှန်ကြားလာပါတယ်ခင်ဗျ။အဲ့တော့ဌာနဆိုင်နဲ့ပူပေါင်းပြီးနေ့စဉ်၃ချိန်လို့ကျွန်တော်တို့ထွေတော့ကနေညွှန်ကြားရပါတယ်ခင
်ဗျ။ရန်ကုန်တိုင်းအတွင်းမြို့နယ်တစ်ခုကနေတစ်ခုကိုသွာလာမှုတွေကိုတော့ဒေသခံအာဏာပိုင်တွေနဲ့ရဲတပ်ဖွဲ့တို့ပူပေါင်းပြီးဒီတစ်ပတ်ထဲမှာပဲစတင်စစ်ဆေးနေတာပါ။နေ့စဉ်ပုံမှန်တစ်ချိန်တည်းစစ်ဆေးနေရက၃ချိန်အထိတုံးမီပုံညွှန်ကြားထားကြောင်းလည်းမြို့နယ်အောက်ချုပ်ရေးမှုတွေကပြောပါတယ်။ရောဂါကူးစက်မှုတွေတိုးလာနေချိန်မှာအန်တရယ်ကိုကာကွယ်နိုင်ဖို့စည်းကမ်းချက်တွေထုတ်ပြန်ထားပေမဲ့လိုက်နာမှုတွေအားနည်းနေတာကြောင့်အခုလိုတင်ကျက်ဖို့စီစဉ်ရတာလို့လည်းမင်္ဂလာတောင်ညမျိုးနဲ့ကန်တော်ကလေးအနောက်ပိုင်းရက်ကွယ်အောက်ချုပ်ရေးမှူးတော်ခင်စန်းတိကပြောပါတယ
်။ဘာကြောင့်လဲဆိုတော့လူတွေကလည်းပြောရမယ်ဆိုရှင်တော့လေစီကမ်းလိုက်နာမှုအင်အားလေးကနည်းနည်းတယ်ပေါ့နော်။ဘာလို့ဒီလိုမစ္စတာဘူဘာလို့ဆိုလဲဟိုဟာမေးချိတ်ထားတာလို့ဘာလို့အဲ့ဒါကြီးကျွန်တော်သူ့ကိုယောဂသိမ့်ရေးဆိုတဲ့ဥစ္စာလေးကိုသိရအောင်လို့ပေါ့နော်။အဲ့ဒါလေးကြီးအများသမားဖြစ်တာအဲ့ဒီမေးချိတ်တာကျွန်မဆိုရင်ဖြုတ်ဝင်ဖြုတ်ထားလိုက်။မင်းကမင်းမချိတ်နဲ့ဒီတော့မှပြန်တက်ဟုတ်တယ်မလားအဲ့လိုမျိုးလေးကြတော့ချို့ကနားမလဲဘူးအဲ့ဒါလေးတော့ပညာပေးလေးတော့ပေးရတာပေါ့နော်သူတို့ပြတဲ့ပုံမှန်မူတည်ပြီးတော့သူတို့ရဲ့စာစာတိုင်းပြည့်စုံပုံမှန်မူတည်ပြီးတော့ကျမတို့ကတော့ဟိုဒီပညာပေးလေးပဲပြောပြီးဆွတ်ပေးလိုက်ပါလိမ့်ရှင
်လူသားလူလာများတဲ့နေရာတွေမှာအတိတ်ကစစ်ဆေးနေပြီးစီကန်းချက်တွေအတိုင်းတိတိကျကျလိုက်နာမယ်ဆိုရင်ကက်ယောဂါတိုက်ဖြတ်ရေးမှာရလက်ကောင်းတွေတွေ့ရလိုက်မယ်လို့ယုံကြည်ကြောင်းလဲတောင်ဥကလာပါမျိုးနဲ့တိုင်းဒေသကြီးလှတ်တော်ကိုစလဲတော်တစ်တစ်မြင့်ကပြောပါတယ်
။ဒီမှာတော့အခုလိုလှုပ်ထားတာတော့အခုထုတ်ထားတဲ့အမိန်ပေါ့နော်။ဗာပဲပြေပြောပေါ့အခုလိုတစ်မြို့နယ်နဲ့တစ်မြို့နယ်အနေနဲ့ချင်းခြားပြီးရောတွာလာတဲ့ဟာတွေကိုရက်တန့်ခြင်းအဖြစ်
ကျမတို့ရန်ကုန်တိုင်းမှာဖြစ်နေတဲ့ကိုဗစ်ပေါ့နော်ဒါကိုဗစ်ရောဂါတဖြည်းဖြည်းနဲ့ရောဂါသွားမယ်လို့ကျမအနေနဲ့ထင်ပါတယ်ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာရကရန်ကုန်တိုင်းတစ်ခုလုံးနီးပါးအိမ်ပြင်မထောက်ဖို့ပြေးခဲ့တဲ့လထဲမှာပဲအမိတ်ထုတ်ပြန်ခဲ့ပေမယ့်အခြေခံလိုအပ်တဲ့လုပ်ငန်းတွေမှာလောက်ကိုင်းနေသူတွေနဲ့အရေးပေါ်အခြေအနေကြောင့်နေရသူတွေကိုတော့သက်ဆို ေးတာတွေလည်းရှိပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းထိထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်တည်ဆုံသူ300ကျော်နဲ့ယောဂါကူးစက်သူအရေတော့ကတော့ 13,000 ကျော်ရှိနေပါတယ်။ကျန်းမာအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ရခိုင်ပြည်နယ်မင်းပြမြို့နယ်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့တို့အကြား၂ရက်ဆက်တိုက်တိုက်ပွဲဖြစ်နေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။တဖက်တပ်ပြည်ရဂျင်ညာချက်တွေနောက်သာတက်တန်းတူထားတဲ့တမတော်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့ရခိုင်ပြည်နယ်မင်းပြမြို့နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါမနေ့ကစဒီကနေ့ထိမင်းပြမြို့နယ်မှာတိုက်ပွဲဖြစ်တယ်လို့လဲမင်းပြမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကူဆလဲဦးလှသိန်းအောင်ကပြောပါတယ
်ဒီနေ့မနေ့ဝမ်းနိုင်မတိုင်ရတဲ့ကလည်းဘနတ်ဆန်တွေကတဖဖောက်ကြနေရတယ်ငါးနိုင်လာမှတော့ဘနတ်ဆန်တွေကနေနေတော်တော်တော်တော်ကြားခဲ့ရတဲ့အနေအထားတော့ရှိသည်ကျမအောင်ဒကာနာကအစ်ဖက်နာကကျွန်တော်အဲ့ဒီနားမှာမနေ့40လောက်တော့ကြာနေတယ်အဲ့လိုပြီးတော့ကြာလိုက်မနေ့ကဟိုကျမပြုနာနဲ့မေလွန်ကြားမှာအဲ့ဒီ၆နာမီအဲ့ဒီကြားမှာမနေ့ကဖြစ်သွားခဲ့တယ်လို့ကြားတယ
်ဒီကနေ့မနေ့ဘက်မှာမင်းပြမြို့နယ်ရမောင်သရာနီစနွင်းတောင်ထိပ်တောင်ကုန်းပေါ်မှာပြစ်ခတ်တံကြားနေရတယ်လို့လဲဒေသခံတွေကပြောပါတယ်မင်းပြမြို့နယ်ထဲကမေလွန်ကြီးရွာနီးမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့နေ့ရက်ဆက်တိုက်ပွဲဖြစ်ပွားကြောင်းအေအေပြောခွင့်ရခိုင်ဒုက္ခကလည်းအတည်ပြုခဲ့ပါတယ
်စက်တင်ဘာလ30ရက်နေ့ဒီနေ့လေတနာရီခွဲလောက်ကစပြီးတော့ဒီမင်းပြမြို့နယ်မေလွန်ရွာရဲ့အနောက်မြောက်ဘက်1.8ကီလိုလောက်အကွာမှာမြေနီချုံးဆိုတဲ့နေရာမှာတိုက်ပွဲဖြစ်တာရှိညနေပိုင်းထိပေါ့နော်ဆက်တိုက်ပွဲဖြစ်နေတာရှိတယ်ဒီနေ့အော်တိုဘာလ1ရက်နေ့မနေ့မှလည်းပဲဒီမနေ့ကတိုက်ပွဲဖြစ်တဲ့နေရာမှာပဲဟိုတိုက်ပွဲဆက်ပြီးတော့နောက်တစ်ချိန်ပြန်ဖြစ်တာရှိ
မေလွန်ကျေးရွာနီးတိုက်ပွဲမှာနှစ်ဖက်တိုက်ခိုက်မှုတွေရှိနေပေမဲ့အတိအကျမသိရသေးဘူးလို့ဆိုပါတယ်ဒီကနေ့ဗုဒ္ဓတော်မြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားနေပေမဲ့အခြေအနေကိုမသိရသေးဘူးလို့ခိုင်တုကကဆိုပါတယ်မင်းပြမြို့နယ်နဲ့ဗုဒ္ဓတော်မြို့နယ်ဘက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့သမတော်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးသမတော်ကတဖက်တအပြည့်ရကြီးညာချက်ကိုဒီလကုံသည့်တလတက်တန်းထပ်တိုးလိုက်ကြောင်းဒီတစ်ပတ်ထဲမှာကြီးညာခဲ့ပေမဲ့အကျန်းဖက်ဖွဲ့စည်းတွေလှုပ်ရှားတဲ့နိုင်မြေတွေမပါဝင်ကြောင်းပြောဆိုထားတာကြောင့်အကျန်းဖက်ဖွဲ့ဖြစ်တတ်မှတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါရခိုင်ပြည်နယ်မှာ COVID-19 ရောဂါကူးစက်မှုများပြားနေတဲ့ပြင်ဒေသတွင်းစစ်ရေးပဋိပက္ခကလည်းကြီးထွားလာနေတာပါဒီလိုအခြေအနေတွေကြောင့်ဒေသခံပြည်သူတွေအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ဗီနယ်လွှတ်တော်ကုဆလဲဦးလှသိန်းအောင်ကဆက်ပြောပါတယ်
။ COVID ရောက်ရေးပြီးဒီစစ်ပွေးတွေရဲ့မဖက်တက်တွေရဲ့လောက်ချမုန်းတွေကြောင့် COVID တွေအခက်အခဲရှိနေတဲ့အနေအထားတွေမှာအခုစောင့်ဝန်းနေရတာကိုအခက်အခဲကြံ့နေရပြီ။ဒီလိုဆက်သွားနေဦးမယ်စစ်ပွေးတွေရဲ့တအောင်းဒီစာရေးနေရေးကအစ်ထမကအခက်တုံလာနေတဲ့အနေအထားကိုကြည့်ရဲ
။ရခိုင်ပြည်နယ်မှာနှစ်နှစ်ဒီပါစစ်ရေးသိမ်းမှမှုဖြစ်စဉ်တွင်အရသာ2သိန်းကျော်အိုးရင်စွန့်ခွာဆစ်ဆောင်နေရပါတယ်။ကဘာနဲ့ဟွမ်းကတ်ယောဂကြုံနေချိန်မှာတနက်ကန်ပြိပခတွေရက်ဆက်ထားကြဖို့ကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းထားတယ်လို့မြန်မာနိုင်ငံခြေဆိုင်တန်တမာတွေကလည်းတိုက်တွန်းခဲ့ကြတာပါ။ဒါပေမဲ့လည်းရခိုင်ပြည်နယ်ပအဝင်ရှမ်းပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှမှုတွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုင်းနဲ့ကြီးတဲ့ဒေသခံတွေကလည်းဘေးလွရာသိမ်းဆောင်နေရပါတယ်ခင်ဗျာ။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းဌာနအတွက်သတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလထက်ကျင်းပမယ့်ရွေးကောက်ပွဲမှာနေပြည်တော်ရမယ့်မေးစင်တာရှင်တဲ့အတွက်တရင်ရှက်လက်တွေရနိုင်ဖို့မိုဘိုင်းလက်ကင်ဖုန်း application ကိုဒီတစ်ပတ်ထိမှပဲစတင်အသုံးပြုခွင့်ပေးလိုက်တယ်။လက်တွေ့သုံးဖို့အခက်ကြုံနေတဲ့ခိုင်ပြည်နယ်ရရှိနေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။မိုဘိုင်းလက်ကင်ဖုန်းကနေအင်တာနက်သုံးတဲ့သူခန့်မှန်းရှင်22တန်းလောက်ရှိနေတဲ့မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မတိုင်ခင်ရွေးကောက်ပွဲအတွက်တရင်ရှက်လက်တွေရနိုင်ဖို့ရည်ရွယ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီတစ်ပတ်ထိမှပဲ Ambotta 2020 app ကိုမိတ်ဆက်လိုက်တာပါ။ကရွာကကြုံနေရတဲ့အတွက်တော့လာလှုပ်ရှားမှုတွေကန်တာထားရှင်မှာကျင်းပမယ့်ရွေးကောက်ပွဲမှာလေးစင်တရှင်တွေတိရှိလိုတဲ့သတင်းရှက်လက်တွေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းကော်မရှင်ကပြောပါတယ်။ဒါပေမဲ့လည်းအင်တာနက်ဆက်သွယ်မှုတွေကန့်တတ်ထားတဲ့ရခိုင်ပြည်နယ်မှာတော့ကော်မရှင်ကမျှော်မှန်ထားသလိုဖြစ်လာနိုင်တဲ့အလားအလာတွေနှေးပါနေတာတွေ့ရပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေပေါ်ပေါက်ခဲ့ရတာတနည်းကျော်ကြာပိတ်ထားတဲ့အင်တာနက်ဆက်သွယ်မှုတွေကိုပြီးခဲ့တဲ့ဩဂုတ်လမှာပြန်ဖွင့်ပေးလိုက်တဲ့နယ်။ညနှုန်းချင်းဖူးကြည့်မရပဲ2G လောက်သာခွင့်ပြုခဲ့တာကြောင့်လက်တွေ့သုံးတဲ့နေရာမှာခက်ခဲတွေကြုံနေရတာပါ။ကြောက်တော့ဒေသခံကိုကျော်လာမြင့်ကတော့သုံးရတဲ့ရှင်နေနဲ့ကြုံနေရတယ်လို့ပြောပါတယ်။
application ထုတ်ရတာကိုလည်းကျွန်တော်တို့ဒီမကြည့်ဘူးဗျဒါပါပြီလို့ဆိုတော့ကျွန်တော်တို့အနေထားကလေး၃နေဒါကျွေးရတာတော့အဆင်ပြေဘူးဆိုတော့လေဒါကကိုမကြည့်ဘူးဖြစ်နေတယ်ဒီချင်းနေမှာတော့ application ဖွင့်မတာဒါဒီကျွန်တော်ဒီအခုဒေါက်တာမျိုးရယ်ပြီးတော့ဒီဒေါက်တာပါဝင်ဒီပုံငါးချင်းရယ်နောက်ရယ်အဲ့ဒီပါဝင်မျိုးတွေမှာစတော့ဒီသူ့ကြည့်လောက်ပြရတာသူ့ကြည့်ပြရင်အနည်းဆုံးချင်းပေါ့ဒီဒေါက်တာမျိုးတွေကရှိတဲ့ဒါဝါထိုင်ကြီးကတော့ကျင့်ကြည်တာမှမဖြစ်သေးတဲ့တာဝါတိုင်းလို့ရှိတယ်မဖြစ်တဲ့တာဝါတိုင်းဆိုတော့မဖြစ်သေးတဲ့တာဝါတိုင်းလည်းရှိပါလေပြအဲ့ဒါဆိုတော့ဒီလိုမှအဆင်ပြေသွားပြီပြီးတော့ကျေတူတူကလေးအကြောက်ပြတဲ့ဆွဲမွန်နေတော့ဘာမှသွားပြီးတော့မင်းပြင်းနေကြည့်နေဟိုကြည့်နေဒီကြည့်နေဟာလက်ရှိဒီမှတ်မ်းတဲ့ရွေးကောက်ပွဲတဲလို့ပြောဆိုတာဘာမှရှိတာမရှိဘူးလို့ကျွန်တော်သိရတယ်ဗျ
စီရီနိုင်ငံရှေ့ဆိုင်နိုင်ငံတကာဒီမိုကရေစီနဲ့ရွေးကောက်ပွဲအကူအညီဖွဲ့ရဲ့ IDE ရဲ့ Asia Foundation တို့ရဲ့အကူအညီနဲ့မြန်မာနိုင်ငံက Poster အဖွဲ့ကစီစဉ်ထုတ်လုပ်တဲ့ Mobile App ကိုစတင်သုံးပြုရမှာအားနည်းချက်ရှုံရင်းချက်တွေရှိမယ်ဆိုရင်တည်ထောင်ဖို့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ကြားထားပါတယ်အန်ဗောက်တာ2020 app ကိုတော့ Mepezo ဆိုတဲ့ website မှာ direct download ရယူနိုင်ပြီ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင် website နဲ့ Facebook စာမျက်နှာတွေမှာ၃ဆွေနေကိုလေ့လာနိုင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်လုံး internet ဆက်သွယ်မှုခက်ခဲတဲ့နေရာမျိုးမှာလက်တွေ့သုံးဖို့မလွယ်ဘူးလို့လည်းရခိုင်ပြည်နယ်ရွေးကောက်ပွဲလေ့လာဆောင်ကြည့်ရေးအဖွဲ့ညှိနှိုင်းရေးမှူးကိုအောင်နိုင်ကပြောပါတယ်။
Missing ကတော့သူတို့ကဒီကော်မရှင်ကတော့ဒီ Missing ကိုအရှင်းပြည့်ကြည့်ဖို့အတွက် application ကတော့လောက်လိုက်ပြီနော်။ဒါအဲ့ဒီ application ကဒီ internet ကောင်းတဲ့မြို့နယ်မှာပဲဒီ 4G ရောရတဲ့မြို့နယ်မှာပဲအဆင်ပြေမှာ။ဒါပေမဲ့ဒီကျွန်တော်တို့ 2G ရတဲ့မြို့နယ်တွေကကျွန်တော်တို့ရထိုင်မှာကျတော့ရှင်းနေရှိတာပေါ့။ဒီ application ကိုအသုံးပြုပြီးတော့ကြီးတော့အဆင်ပြေမှာမဟုတ်ဘူး။ဆိုတော့သူတို့တက်အဆင်ပြေလိုက်လောက်တဲ့ဒီကျွန်တော်တို့မြန်မာနိုင်ငံလုံးအနေနဲ့ပြင်နေတဲ့ 4G ပွန်ရက်ကိုဒီမြို့နယ်တွေမှာလည်းကျွန်တော်တို့ချက်ထူးထူးပြင်းနေလို့ဒီကျွန်တော်အနေနဲ့
ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲကလည်းနေဆိုင်တိုင်းရှင်စီရင်ထုတ်ပြန်တာကိုမိုဘိုင်းလက်ကန်ဖုန်းကနေကြည့်ရှုနိုင်အောင်စီစဉ်ထားပေမဲ့လက်တွေ့မှာတုံ့ဖို့အခက်အခဲရှိတယ်လို့လည်းဒေတာခန်တွေကပြောပါတယ်။ကရွာကကြောင့်တွလာလှုပ်ရှားမှုတွေကန့်တတ်ထားပြီးလူစုခွင့်နေဖို့အကြံပြုထားတဲ့အတွက်အွန်လိုင်းကိုအားထားရနေချိန်မှာရခိုင်ပြည်နယ်မှာတော့ရွေးကောက်ပွဲလုပ်ငန်းစဉ်ပါဝင်အင်တာနက်ကိုအားထားရတဲ့ဝန်ဆောင်မှုတွေမှာစင်ခေါ်မှုတွေကြုံနေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လိုင်ကတော့ဒီပြဿနာကိုပြည်နယ်ကော်မရှင်တာဝန်ရှိသူတွေအနေနဲ့ဖြေရှင်းနိုင်တဲ့နေလိုက်မရှိသေးဘူးလို့လည်းပြောပါတယ
် application ကအဲ့အချိန်မပြေဘူးဆိုတော့ဒါကတော့အဲ့ application လုတ်ဆောင်တဲ့အတွက်ဒီနေ့ပဲဆိုင်တယ်လေအဲ့အဲ့ဒီကအချိန်ပြေပြေကြီးလို့ရအောင်ပြန်လုတ်ပေးနိုင်ရဆိုလို့ရှိရင်တော့အဲ့ဒါမျိုးပြည်များပိုင်းလဲကြွကြွန်းနေသူရှိရင်တော့ကြီးလို့ရကြမယ်ပေါ့လေနော်ဒါကကြတော့ဟိုရခိုင်ပြည်နယ်ကော်မရှင်ကတော့လက်သေးလို့မရဘူးပေါ့လေဒါကြတော့
လက်နက်ကင်မင်းပခတ်တွေနဲ့ကိုဘက်ကယောဂန် NDA ကြုံနေရတဲ့ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေပြေဝမရတဲ့ပေါ့ပြည်တွင်းပြည်ပကစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါကယောဂကူးဆွဲမှုတွေကြုံနေရရှိမှာလူထုတွေအရေးကြီးတဲ့သတင်းရှက်လက်တွေရရှိနိုင်အောင်အင်တာနက်ဆက်သွယ်မှုတွေပြေဝရဖို့အရေးကြီးကြောင့်လည်းပြီးခဲ့တဲ့လဆိုင်ပိုင်းမှာပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးကလည်းပြောဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်ဒီကနေ့စင်ကာပူနိုင်ငံမှာကြိုတင်မဲပေးရမှာချောချောမောမောဖြစ်တာတွေ့ရပေမဲ့ပြပရောက်မြန်မာအများစုရှိရာထိုင်းနိုင်ငံမှာတော့အခက်အခဲကြုံရမဲ့အလားအလာရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါ ဒီလ18ရက်နေ့အထိကြိုတင်မဲ့ပေးခွင့်ပြုထားတဲ့စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတွေစတင်မဲ့ပေးနေကြတာပါမဲ့ပေးခွင့်ရသူစီးရင်ကိုတော့မြန်မာတန်ယုံကအွန်လိုင်းကနေထုတ်ပြန်ပေးပြီးမနေ့9နာရီကနေညနေ9နာရီတွင်အလဲကျမဲ့ပေးနိုင်ကြပါတဲ့ပထမဆုံးကြိုတင်မဲ့ပေးခွင့်ရတဲ့ဒီနေ့မှာပဲကိုယ်တိုင်မဲ့သွားပေးခဲ့တဲ့မတ်မေကျော်စုံညွန်ကတော့သူ့တွေ့ကြုံကို VOA ကိုအခုလိုပြောပါတဲ့
မဲ့ပေးရတာကတော့အဆင်ပြေပါတယ်ဝင်သွားလာနဲ့ကျမတို့ရဲ့မဲဆန္ဒနယ်ကဘယ်မှာရှိလဲရန်ကုန်တိုင်းဆိုကောင်တာ3လေးခုခွဲထားရဲရန်ကုန်တိုင်းကောင်တာမှာကျမရဲ့မဲလက်မကူကြီးတောင်းယူသွားပါတယ်တောင်းယူတဲ့အခါမှာလည်းသူတို့ရေးကွန်ကထုတ်ပေးလိုက်တဲ့ကျမနာမည်နဲ့ပေါ့နော်မဲဆန္ဒရှင်အမည်စင်ရင်းပေးမှာကျမကိုယ်တိုင်လက်မှတ်ထိုးပါပါတယ်ကျမရဲ့မဲလက်မှတ်ကိုထုတ်လိုက်ပါလက်မှတ်ထိုးပြီးတော့မှကျမတို့အခန်းထဲဝင်သွားပြီးကိုကြိုက်တဲ့ပါတီကိုပေါ့ကိုအမှန်ချစ်မဲလီပေးရတာ
ပထမဆုံးနေ့မှာမဲပေးဖို့စဉ်းယူထားသူ800လောက်ရှိပေမဲ့ဒီကနေ့မဲလာပေးသူဟာ200လောက်ရှိကြောင်းခန့်မှန်းထားကြပါတယ်မြန်မာနိုင်ငံနဲ့အိန္ဒိချင်းဖြစ်တဲ့ထိုင်းနိုင်ငံမှာတော့ဒီလ3ရက်နေ့မှာကြိုတင်မဲပေးတာတွေကိုစတင်မှာဖြစ်ပြီးဘန်ကောက်မြို့ကမြန်မာတန်ယုံနဲ့ချင်းမိုင်ကကောင်စစ်ဝင်ယုံနှစ်နေရာမှာမဲပေးကြရမှာဖြစ်ပါတယ်မြန်မာရွှေပြောင်းအလို့သမားအခွင့်အရေးလှုပ်ရှားသူတွေကတော့မြန်မာအများစုနေထိုင်ရာအရက်တွေမှာမဲယုံဖွင့်ဖို့အတွက်မြန်မာတန်ယုံကိုထိုင်းဆူရနဲ့ညီတိုင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပေမဲ့ COVID-19 ကာယရောဂါကြောင့်ထိုင်းနိုင်ငံဘက်ကခွင့်ပြုတာမရှိခဲ့ပါဘူးဒီလိုခွင့်မပြုတဲ့အတွက်မဲဆန္ဒရှင်အတော်များများဟာမဲပေးဖို့အခက်အခဲရှိနိုင်ကြောင်းကိုရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက် MWRN ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
ကျေးဇူးတော်ကဲတဲ့ငါမခွင့်ရင်တိုင်းနေပြီနဲ့89ခုရှိတဲ့ကြောင့်ဒီဘန်ကောက်လူမျိုးမျိုးမလာပြေးဖို့ဆိုတာအချမ်းပြည်သားလူတွေအတွက်အလန့်กว่าဝိတာတပိုင်းနောက်ပြီးတော့မဲပီးရက်ကိုဒီက3ရက်နေ့ကနေ18နေ့ထိနေ့စဉ်ပြေးလို့ရတယ်ဆိုပြီးမဲ့ထိုင်းနိုင်ငံမှာဟိုအလုပ်ပိရက်ကသူ့ရက်နဲ့သူတတ်မှတ်ထားတဲ့ကြောင့်ပိရက်မဟုတ်ရင်တွားရည်လိုက်ရတဲ့စိတ်ုံနဲ့ဟိုပြောဆိုရမယ့်အခက်အခဲရတပိုင်းနောက်တစ်ခါတချို့ခရီးသွားတဲ့အတွေ့အကြုံအလေးချင်းမရှိတဲ့ပုံကများကြတော့လေဘာသာစကားအခြေခံရတော့တော့ငါကုန်ကြမှုတွေအတွက်ကြောက်တော့တော့ကြောက်လာဖို့အခက်အခဲရှိတဲ့ပိုင်းလေးပေါ်လာနေပြီးတော့စိန်ခေါ်မှုတွေတော့အများကြီးရှိမှာပါခင်ဗျာ
အထူးသဖြင့်ထိုင်းနိုင်ငံတောင်ပိုင်းဒေသမှာရောက်ရှိနေသူတွေအတွက်ဆိုရင်ပုံမိုခက်ခဲနိုင်ကြောင်းပြောပါတယ်နှစ်ဖက်အစိုးရကထုတ်ပြန်ထားတဲ့တရားဝင်အစည်းအဝေးဆိုရင်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသား2တန်းကျော်လောက်အလုပ်လုပ်ကိုင်နေပြီးလောလောဆယ်မှာတော့မဲပေးဖို့လျှောက်ထားသူ3000ကျော်လောက်သာရှိတာပါဒီလိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေပေါ်မှာတော့လာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမယ့် Peace မြန်မာအဖွဲ့ရဲ့ Director ဆိုင်ရဲကျော်စွာမြင့်ကအခုလိုတုံ့တက်ပါတယ
်ကျွန်တော်တို့ဒီအခုလက်ရှိရှိနေတဲ့မဲပေးတဲ့စနစ်ကိုပြင်ဖို့လုပ်မယ်ဒါလောလောဆယ်ကတော့အခုတအားနောက်ကျပါပြီရွေးကောက်ပွဲတော့ရောက်လာပြီဆိုတော့အခုမပြင်နိုင်တော့ဘူးဆိုတော့ယူကော့ပွဲတွေဂျာပြက်ယူကော့ပွဲတွေကတော့ဒီ2020အဲယူကော့ပွဲပြီးတာနဲ့ကျွန်တော်တို့ဒီနိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအလိုတကူမဲပေးခွင့်ရအောင်ပေါ့ဆိုတော့အဲ့ဒါတော့အားလုံးလုပ်အောင်ပေါ့ဆိုတော့ဒါထိုင်းရတော့ဒါထင်ရှားဆုံးဥပမာပေါ့ဗျာတခြားနိုင်ငံတွေမှာကျွန်တော်စကောက်မှာပဲတန်ယုံမရှိတဲ့နေရာမှာမဲပေးလို့မရအောင်ဖြစ်နေတာဆိုတော့ဒါကတော့ကျွန်တော်တို့ကိုပြင်ရမယ်လို့ပဲကျွန်တော်အကြံဉာဏ်ပြောချင်ပါတယ်ဗျာ
မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာစတင်ဖို့သတ်မှတ်ထားပေမဲ့လက်ရှိကာယောဂါကူးစက်မှုမြင့်မားနေတဲ့အခြေအနေကြောင့်ရွေးကောက်ပွဲရွှေ့ဆိုင်းဖို့တောင်းဆိုတာတွေရှိနေပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တဘာဝပင်းနဲ့နယ်မြေတည်ငြိမ်အေးချမ်းမှုအခြေအနေအရရွေးကောက်ပွဲရွှေ့ဆိုင်းဖို့လိုရင်အောက်တိုဘာလအတွင်းထုတ်ပြန်မယ်လို့ကြေညာထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကသတင်းပေးပို့တာပါ။
မလေးဆိုင်နိုင်ငံကဖက်ဆီးခံရသူတွေအပါအဝင်ကိုဗစ်ကပ်ရောဂါကာလပိတ်မိနေတဲ့မြန်မာနိုင်ငံသား190ကျော်ကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကပ်ရောဂါကြုံနေရတဲ့မလေးဆိုင်နိုင်ငံရောက်မြန်မာနိုင်ငံသားတွေကကျန်းမာရေးမကောင်းသူတွေအပါအဝင်လူ190ကျော်ကိုမြန်မာတန်ရုံးအကူအညီနဲ့မနေ့တုန်းကပဲနေရပြန်ပို့ပေးခဲ့တယ်လို့ဒီလလည်းမှလည်းနောက်ထပ်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။မနေ့ကနေရက်ပြန်ခွင့်ရသွားကြသူတွေထဲမှာတော့မလေးဆားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းတွေမှာဖမ်းဆီးခံနိုင်ရတဲ့ခန့်မှန်းခြေမြန်မာနိုင်ငံသား3000လောက်အနက်လူရက်စစ်နေသူ20ကျော်ပါဝင်တဲ့အကြောင်းမလေးဆားနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးအောင်စုံမင်းကပြောပြပါဗျ
။ထိန်းသိမ်းစခန်း20ယောက်ပါဟုတ်တယ်အများဆုံးပြန်လာတာနောက်တစ်ခုကဒီ18ရက်နေ့မှာကျွန်တော်တို့ကဆက်ပြီးတော့ထိန်းသိမ်းစခန်းလူတွေဟိုသူတို့ကိုတာအနေနဲ့အရောက်ဟာသူတို့လည်းထက်ထက်ပြေးလို့တိုင်းရောစီစဉ်နေပါတယ်။ကျမကြီးမကောင်းတဲ့သူဦးစားပေးပါတယ်။ဦးစားပေးပြီးတော့ဒါကတော့ဂျားလေးကညှက်ခဲ့တာဆိုတော့ဟိုအဟွာကကျွန်တော်ကြည့်တာကတော့3ယောက်လောက်ရှိတယ်။ဒါပေမဲ့ကျန်တဲ့တိုင်းရောစီစဉ်နေဟိုကျမကြီးမကောင်းတဲ့သူတွေလည်းပါတယ်။ဟုတ်
ကဲ့။
ကျွန်တော်ကျွန်တော်ကြည့်တဲ့ဇေယျကျွန်တော်ကြည့်တာတော့3-4ယောက်
ဒါမျိုးသူသူပေါင်းပြန်သွားတဲ့အရေးတော့ကတရားခုနှစ်ဆက်သုံးရောက်ပါမှာမြန်မာနိုင်ငံသားဝန်ကြီးဌာနကတော့ကရောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့မလေးရှားရောက်အထောက်ထားမဲ့မြန်မာနိုင်ငံသား1000ကျော်ရှိနေပြီအဲ့ဒီထဲကတရားတစ်ဆက်ကိုရောက်ကိုတော့ပထမအတော့ဖြစ်အော်တိုဘားလ15ရက်နေ့မှာကဲဆယ်ရေးလေယာဉ်နဲ့ပြန်ပို့ပြီးမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ဒီလူတွေအတွက်ကတော့မလေးရှား
တရားမဝင်ရတော့လောလောဆယ်တော့ဟိုခု119ရောက်ခဲ့ဘူးပြီးတော့ဂန်ဒီကိလခုံကြည့်ရပါတယ်ဟုတ်ကျွန်တော်တို့ကဟိုတန်ရုံးအနေနဲ့ပေါ့နော်တခြားတကယ်ကျမ်းမာရေးမကောင်းလို့အားလုံးတဲ့ဒီကားလို့လည်းတန်ရုံးအစီအစဉ်နဲ့သူတို့ immigration ကိုခေါ်သွားပြီးမယ်ဂန်ဒီဆောင်ရမယ်မဆောင်ရမယ်ကိလခုံရှိမယ်မရှိမယ်ကတော့မလေးရှားအစိုးရပုံမှန်မှုကြီးပဲပေါ့နော်ဒီဘက်ကတော့တန်ရုံးအနေနဲ့တော့ဟိုအကောင်းဆုံးဖြစ်အောင်ဖောင်ရပေးမယ်လို့တော့ပြီးထားပါတယ်ဟုတ်ဟောဝါလို့ထားပါတယ်တန်ရုံးကတော့ဟိုကကိလခုံရအောင်တော့ပြောကြည့်မယ်ဒါပေမဲ့အဖေကြီးနဲ့မပြီးမယ်တော့အမမခံပါဘူ
းခမန်းကြီးမြန်မာနိုင်ငံသားငါးသိန်းခွဲလောက်လှုပ်လှုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်တက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်အကင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတာပါဒါကြောင့်လဲနေရပြန်ဖို့တရားမဝင်နီးလန်းနေနဲ့ကြိုးစားရင်းမလေးရှားနဲ့ထိုင်းနယ်စပ်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ကိုကုသမားတွေရဲ့တားကောင်အဖြစ်လဲကြောက်ရွံ့သွားကြရတာပါကိုယ်ပဲအရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်တာကတော့18ဦးထိရှိသွားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ရဲ့အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD နဲ့တိုင်းသားပါတီတွေရဲ့အလားအလာကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ရှစ်လကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အုပ်စုကြီး၃စုရှိပါတယ်။ရှစ်လေးလုံးအရေးတော်ပုံကမွေးထုတ်လိုက်တဲ့အရသာဒီမိုကရေစီအုပ်စုစစ်တပ်အနေဝင်အုပ်စုနဲ့တိုင်းရင်းသားအုပ်စုတွေဖြစ်ပါတယ် NLD နဲ့စစ်အုပ်စုဝင်ပါတီတွေပထမဦးဆုံးအချင်းလွတ်လွတ်လပ်လပ်ရှင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေဟာမျှော်လင့်သလောက်ထောက်ခံမင်းမရကြပါဘူး NLD ကိုသာအာယုံဆိုင်ကြလို့လစ်လူရှုခံရတဲ့တိုင်းရင်းသားပါတီတွေများနေပါတယ်2015ရွေးကောက်ပွဲရလဒ်ကိုကြည့်ရင်လာမယ့်ရွေးကောက်ပွဲကိုကမှတ်နိုင်ဖို့ရှိပါတယ်။ကြရပြည်နယ်မှာဆိုရင်အနိုင်ရတဲ့ဒေသခံပါတီလုံးဝမရှိပါဘူး။ပြည်ထောင်စုနဲ့ပြည်နယ်လွှတ်တော်မှာ NLD က26ဦး၊ပြည်ခိုင်ဖြိုးက6ဦးအနိုင်ရပါတယ်။ခရင်ပြည်နယ်မှာ NLD က26ဦး၊ပြည်ခိုင်ဖြိုးက6ဦးဒေသခံက2ဦးအနိုင်ရရှိပါတယ်။မွန်ပြည်နယ်မှာ NLD က38နေရာဒေသခံပါတီတွေက4နေရာပြည်ခိုင်ဖြိုးကတနေရအနိုင်ရပါတယ်ချင်းပြည်နယ်မှာ NLD က28နေရပြည်ခိုင်ဖြိုးက9နေရဒေသခံပါတီတွေက6နေရအနိုင်ရရှိကြပါတယ
်ကချင်းပြည်နယ်မှာလည်း NLD ပါတီကပြည်ထောင်စုလွှတ်တော်အမတ်နေရ22ခုနဲ့ပြည်နယ်အမတ်နေရ22ခုစုစုပေါင်းကိုယ်စားလှယ်44ဦးအနိုင်ရပါတယ်ပြည်ခိုင်ဖြိုးက10နေရဒေသခံပါတီက18နေရကချင်းပြည်နယ်မှာနိုင်ကြပါတယ်2015ရွေးကောက်ပွဲမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်17ရာခိုင်နှုန်းသာတိုင်းနာပါတီတွေရရှိခဲ့ပြီးစေအုပ်စုအနွယ်ဝင်ပါတီတွေက8ရာခိုင်နှုန်း NLD က98ရာခိုင်နှုန်းတတိပုဂ္ဂလက3ရာခိုင်နှုန်းရရှိပါတယ်ရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီကအများဆုံးအနိုင်ရပြီးရှမ်းဒေသမှာပြည်နယ်အဆင့်မှာရောပြည်ထောင်စုအဆင့်မှာပါရှမ်း SNLD ပါတီကဒုတိယအများဆုံးအနိုင်ရရှိပါတယ်ရွေးကောက်ပွဲမတိုင်မီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်မျိုးသားတိုးတက်ရေးပါတီတို့ပူးပေါင်းပြီးရခိုင်မျိုးသားပါတီ ANP ကိုတီထောင်နိုင်ခဲ့တာကြောင့် ပြည်ထောင်စုအဆင့်မှာ25နေရာပြည်နယ်အဆင့်မှာ22နေရာအနိုင်ရရှိခဲ့ပါတယ
်အခုတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ဟာခွဲထွက်ပြီးတရားရှင်ပြိုင်ပါလိမ့်မယ်ဒေသခံပါတီတွေပေါင်းစည်းပြီးပါတီတစ်ခုတည်းအနေနဲ့ရှင်ပြိုင်လို့အနိုင်ရခဲ့တဲ့ရခိုင်ပြည်နယ်ကိုအားချပြီးအခြားပြည်နယ်တွေမှာပါတီပေါင်းစည်းမှုတွေလုပ်ကြပါတယ်ပါတီချင်းပေါင်းစည်းပြီးပါတီစစ်တီထောင်ဖို့အတွက်ဖြတ်သိမ်းလိုက်တဲ့ပါတီ16ပါတီရှိပါတယ်။ရှင်ပြိုင်တဲ့ဒေသခံပါတီတွေများလာရင်ဆန္ဒမဲတွေလည်းအကွဲကွဲအပြားပြားဖြစ်သွားနိုင်တဲ့အတွက်ဆရာများသားတွေဆိုသလိုတဦးမှအနိုင်မရတာကိုခရီးပြည်နယ်ကတက်သေးပြနေပါတယ်။ဒါကြောင့်မွန်ပြည်နယ်ကဒေသခံပါတီတွေပူးပေါင်းပြီးမွန်ညင်ညွတ်ရေးပါတီတွေအနေနဲ့ရွက်ခောက်ပွဲမှာရှင်ပြိုင်ပါလိမ့်မယ်။
ဒါပေမဲ့ NLD ပါတီကိုထောက်ခံသူတွေတိုးပွားနေတဲ့အတွက်တိုင်းသားပါတီတွေဟာ2015ကအဖြစ်မျိုးကြုံတွေ့နေပါတယ်။ဒေသခံပါတီတွေပေါင်းစည်းနိုင်တဲ့အကျိုးအမြတ်ကိုလာမယ့်ရွေးကောက်ပွဲမှာတွေ့နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။2015မတိုင်မီတိုင်းသားပါတီတွေပေါင်းစည်းဖို့ကြိုးပမ်းတာမအောင်မြင်ခဲ့ပေမဲ့2019နဲ့2019အတွင်းကချင်ကရင်ကယားမွန်နဲ့ချင်းပြည်နယ်တွေမှာပေါင်းစည်းတည်ထောင်တဲ့တိုင်းသားပါတီသစ်တွေပေါ်ထွက်လာပုံကိုတင်ပြထားတဲ့သူတွေသည်စုမွန်တန့်ရဲ့စာတန်းကိုစင်ကာပူခြေဆိုင်သူတွေသနဌာနကလွန်ခဲ့တဲ့ဇွန်လကထုတ်ဝေထားပါတယ်။ပါတီပေါင်းစည်းမှုဟာရွေးကောက်ပွဲအတွက်သာမကဘဲဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးကိုရည်ရွယ်တယ်လို့ဆိုပါတယ်။ဒီလိုစည်းလုံးညီညွတ်လာတာကိုဒေသခံလူထုကဘယ်လောက်ထောက်ခံလဲဆိုတာလာမယ့်ရွေးကောက်ပွဲမှာတွေ့ရမှာဖြစ်ပါတယ
်။ဒါပေမဲ့တိုင်းရင်းသားပါတီတွေပေါင်းစည်းပြီးပါတီတည်ထောင်တာနဲ့ထောက်ခံမဲရလိမ့်မယ်လို့မပြောနိုင်ပါဘူး။မဲဆန္ဒရှင်တွေယုံကြည်အားထားတော့တဲ့အဖွဲ့အစည်းဖြစ်ပြီးဘယ်လိုအကျိုးဆောင်မယ်ဆိုတာကိုရှင်းလင်းပြသစွာထုတ်ဖော်ဖို့လိုပါတယ်။တနည်းဆိုရင်တော့အခြားပါတီတွေနဲ့ပိုပြီးအရေးသေးရှိကြောင်းပြသဖို့လိုပါတယ်။မင်းပပေးသူတွေများနေတာဟာလေပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာအပြည်လုံးဖျက်မြနှုန်း80ရာခိုင်နှုန်းမဲပေးနေချိန်မှာကရင်နဲ့မွန်ပြည်နယ်မှာမဲပေးသူ50ရာခိုင်နှုန်းသာရှိပါတယ်။ဒါကြောင့်ပထမအချိန်မဲဆန္ဒပေးတဲ့လူငယ်တွေများလာတော့မဲပေးဖို့စိတ်မပါတဲ့ဒေသခံတွေနိုင်ငံရေးမှာစိတ်ဝင်စားလာအောင်စွန့်ဆောင်နိုင်ရင်အကျိုးရှိနိုင်ပါတယ်။နိုင်ငံရေးဖြစ်စဉ်မှာ NLD ဟာမင်းမဲရရလက်တွေ့ပြဆရာမရှိသေးလို့တိုင်းသားပါတီတွေအနေနဲ့အစီအစဉ်သစ်တွေတင်ပြနိုင်ပါတယ်။မြို့ကောက်ပွဲမှာကိုယ်စားလှယ်များများအနိုင်ရဖို့ကိစ္စဟာအဲ့ဒီကိုယ်စားလှယ်ကိုမဲဆန္ဒရှင်ကဘယ်လောက်ယုံကြည်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကျန်းမာရေးဝန်ကြီးရဲ့ကိုဗစ်ဆိုင်ရာမှာကြားချက်ကိုပြောပြထားပါတယ်ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်း1000ကျော်ဆင်းရောက်လာပြီးသေဆုံးနှုန်းကလည်း300ကျော်အထိစတက်လာတာကိုပြန်လျှော့ချနိုင်ဖို့အရေးကြီးနေပြီလို့ကျန်းမာရေးဝန်ကြီးကမှာကြားလိုက်ပါတယ်အခုလိုကိုဗစ်ဖြစ်နှုန်းတင်နှုန်းတွေပြန်လျှော့ချနိုင်ဖို့ပြည်သူတွေဘက်ကဘလို့ကာကွယ်ပြီးအစိုးရဘက်ကဘာတွေပြင်ထားပါလဲဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကိုကျွန်တော်ဝင်းမင်းကမေးထားပါလဲ
ဟုတ်ကဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့လေဒီကိုဗစ်ရောဂါပိုးတွေ့နှုန်းကအတော်များလာတာအပြင်သိဆုံးမှုကလည်းစပြီးတက်လာတာမျိုးဒါတွေကိုရှော့ချနေဖို့ဆရာကြီးအဓိကပြည်သူတွေကိုပါစမှားခြင်းလဲဆရာ
ပထမဆုံးကတော့ဒီကိစ္စကြီးကိုအောင်မြင်ဖို့ကကျွန်တော်ကျမကြီးကဘလောက်လို့လို့အဓိကကပြည်သူတွေပါဝင်ကျွန်တော်တို့ကတတိရှိရှိကျွန်တော်ပြောရပါမယ်မကြာခင်အချိန်ပြည့်မှာဒီကိစ္စကြီးအခုပြီးသွားမှာပါအခုချိန်မှာအထူးရောက်ဆုံးမိပြဟာပြည်သူများအင်းအပြင်းကိုမထွက်ခြင်းပဲဖြစ်ပါတယ်နော်တတ်နိုင်တယ်များမထွက်စေချင်ပါဘူးမလွှဲသာလို့ထွက်ရမယ်ဆိုရင်တော့ကျွန်တော်ကဒီနှခေါင်းကြီးဘုရားတို့လက်ရှိကအစအကုန်လုံးပေါ့လေတတ်နိုင်ရင်က social distancing ကိုလုပ်ဖို့လိုပါတယ်နောက်တစ်ချက်ကပြည်သူများထွက်တယ်ဆိုတာကမြန်မာပြည်ဇီးဝေဖို့ထွက်တာဖြစ်ပါတယ်ဇီးဝေဖို့ထွက်တယ်ဆိုလို့ရှိရင်ဒီမှာဟိုရှာတီရှာမို့မသွားခင်နေရတီတီချာချာကဘာဝယ်မယ်ဘယ်ဆိုင်ရောက်သွားမစအတိအကျတခါတည်းသတ်မှတ်ပြီးတော့တိနစ်သုံးလေးဝယ်ပြီးအိမ်ပြန်ရပါပဲကြာလီကြာလီယောဂကူးဖို့အလားလာများအဲ့တော့ဒီနေရာမှာကျေးဇူးကြီးသားတွေအကြီးကဖြစ်နေပါဘူးသူတို့ဒီယောဂပိုးတယောက်ရှိနေဆိုရင်မြောင်များစွာသောပြည်သူများကိုကူးစက်ဖို့ချန့်ညာအဲ့တော့သူတို့ဒီမတ်ကိုအချိန်ကြီးဝယ်ရတဲ့အပြင်ဖြစ်နိုင်လို့ရှိရင်ဖေးရှင်းလေးပါကျွန်တော်ဝတ်ဆင်နေပါတယ်အ တော့ကူးဆက်မှုအများဆုံးကလည်းဈေးပါ
ဟုတ်ကဲ့ဒီဈေးအပြင်ရောဒီကူးဆက်မှုများနိုင်တဲ့တခြားနေရာတွေအတွက်ကာကွယ်ဖို့
မှာစီယုံနေမှာကူးဆက်တာရှိတယ်စိတ်ယုံနေရှိတယ်အလူယုံနေရှိတယ်ကျောင်းနေဘုန်းကြီးကျောင်းနေရှိတယ်မပြောင်းရင်ကျောင်းနေဖြစ်ကျောင်းနေမှာရှင်ဆွစားတဲ့ကျင်မှာစကားလေးလေးနဲ့ပြောမယ်ပစားဟမယ်ချောင်းဆိုးမယ်ဒါအဓိကပဲဒီစားတော့တဲ့အချိန်မှာကူးဆက်ဖို့အများနဲ့လူတယောက်ဒီမိမပဲမတ်စတာပဲနေနေဒီစားတော့တဲ့အချိန်မှာတတိယဆိုးရွားရှင်းရှင်းပြောမယ်ဆိုရင်တော့ဖြစ်နိုင်တော့ပြောင်းနေကြောက်3မီလောက်အကွာတော့မဟုတ်အောင်6မီလောက်အကွာကိုစားလို့ဖြစ်နေလို့ရှိရင်တော့ကိုယ့်ကိုယ်တယောက်ကလေးစားတာအကောင်းဆုံးပါပဲ။နောက်လူအယုံနေထောင်နေမှာအရေးကြီးပါ။သူတင်လူအယုံပေါ့လေ။လူအယုံမှာဝင်လဲလို့ရှိရင်ဒီဖို့အလားလားတော်တော်များပါလေ။အခုကျွန်တော်ဖွဲ့ပြီးလုပ်နေပါပြီ။မြစည်းကုန်းဘောဘာရည်တာစားအကုန်လူအယုံနေအသက်ကြီးတွေထားတဲ့ဟာတွေကိုလိုက်ပြီးတော့ဆောင်းဝန်းဆောင်ပြချတဲ့အကုန်လုံးအဝင်ထွက်ကိုနည်းဖို့ဗျာဘလူရူမှာလာရတဲ့ဒီအပြင်းလာလို့ရတာ။အိုးမနဲ့သွားညတ်တာဆိုသူတို့ပါလာလို့ရှိရင်ဒီလူကြီးတွေကတော်တော်အန္တရာယ်များပါလေ။အဲ့ဒီခါလေးလည်းနောက်ပိုင်းတော့ဒီကျွန်တော်အန်တီဂျင်တက်ရရင်တော့ဒီလူတွေတော့ကုပြင်းတယ်လို့ကျွန်တော်ယူရထားပါတယ်ဒီသူတို့လာတဲ့လူတွေပေါ့
ဟုတ်ကဲ့ဆရာရေနောက်ဒီတေဆုံးမှုနှုန်းစများလာတာအတွက်ရော
တေနှုန်းလေးကအနေနဲ့ပြင်လာတာဒါတော့ကျွန်တော်အဖြစ်မခံဘူးတိုးတိုးလေးကျွန်တော်တို့ပြည်တဲ့လူတွေပြင်ကြည့်တဲ့ခါမှာအကုန်လုံးမြေအထူးဖြင့်ကြီးကျူဖြစ်ပြီးရောက်လာကြီးကျူကအဆိုးဆုံးပါဒီကုသမှုနဲ့ပတ်သက်ကြတော့ကျွန်တော်ဆေးတွေကတော့အကုန်နောက်ဆုံးမော်ဆေးတွေဒီမှာဒီ cytokine storm တဲ့ဆိုရင် interleukin တွေဝယ်ပြီးတယ်ရန်ဒီစဗာရီဝယ်ပြီးမြစ်ချပန်တို့ရဲ့အပိကနေဝယ်ပြီးနောက်တက်ချက်မဲ့ဆိုဆုံးတော့ကျွန်တော်တို့ဒီမှာအများကြီးရှိပါတယ်။ကျွန်တော်တို့ဒီမှာကုနေတာကဗမောက္ခဌာနမှုကြီးဆရာဝန်ကြီးတွေဟာအမေရိကန်မှာရှိတဲ့သူ့ရဲ့မိတ်ဆွေအခြားနိုင်ငံကတည်းကလည်း webinar တွေလုပ်တယ်ဆွေးနွေးတယ်ပေးနှုံးများတာလူနာကိုနိုင်ကကိုနောက်ကြပြီးရောက်လာတာဖြစ်နေခုနကိုမော့ဘစ်ရောဂါအခြေအနေရှိနေ end stage kidney disease နောက်ဆုံးရှိရောက်တဲ့ကြောက်ကတ်တို့နော်ကိုယ်လုံးပါပဲဒါကြောင့်လည်းပြည်သူများတာပါကျွန်တော်ဒါကိုလေအမြဲတမ်းနေပြီးဒါရက်ချအောင်လုပ်နေပါတယ်နောက်ချက်ကတော့ကျွန်တော်ဒီချိန်မှာအဓိကစိန်ခေါ်မှုကဗျုံဝင်လေးများလာတဲ့လူနာတွေကိုထားမဲ့နေရာတွေလိုက်ရှာတယ်ဒီနေရာမှာလည်းကျွန်တော်ရန်ကုန်တိုင်းစုဘကိုကျေးဇူးအထူးတင်ပါတယ်သူတို့ဒီနေရာတွေအခုရှာပြီးတဲ့အပြင်အလှရှင်များဟိုတယ်အလုံးလိုက်ပြီးတဲ့အပြင်ရှိတဲ့စာဦးတွေအလုံးလိုက်ကြိုက်တဲ့နေရာသုံးပါဆိုတာရှိတယ်ဒီ10 hospital ကနေလေးရာအခုထပ်ပြီးနောက်ထပ်300 900ဒါလည်းဒီကျွန်တော်၃ဘတ်တင်ရောက်မယ်နောက်ထပ်ကတင်1200 hospital ဘော်ဒီတရားတရားကြာပြီးသူမှားရတယ်ဒီ၃ဘတ်လောက်တင်ရောက်မယ်အလူရှင်နေနိုင်ငံညာအလူရှင်နေ ICU ဆက် ventilator ပဲ ICU ပဲနာဆက် ventilator ဆက်အများကြီးပါပဲရှိဒီအများကြီးကျွန်တော်ပစ္စည်းတွေဝယ်တယ်ဒီဆေးရုံနေအစီအမံတင်ရေးအများကြီးရပါတော့ကျွန်တော်တို့မကြခင်တော့ကြာသွားမယ်လို့မျှော်မှတ်ပါတယ်အခုတော့လောလောဆယ်တော့နည်းနည်းတော့တက်နော်ကျွန်တော်တို့ကဆေးရုံလေးရုံနေပေးတာ24ရက်စက်တင်ဘာမှစပိတ်တယ်ဆိုတော့သူရဲ့ impact ကတော့နှစ်ပတ်လောက်နေမှပြည့
်ဟုတ်ကဲ့ဆရာအဲ့တော့ဆရာကပြောခဲ့တဲ့ဒီတိဆုံးမှုကိုပေါ့နော်အဓိက short ချနိုင်ဖို့ဆရာတို့စေယုံဘက်ကပြင်ဆင်ထားတယ်လို့ဒီစေယုံနောက်ကျတဲ့အတွက်လည်းပြည်သူတွေဘက်ကိုကျွန်တော်တို့အရင်တစ်ခေါက်ကစေယုံသွားတဲ့လက္ခဏာတွေပေါ့နော်ဟိုစပြီးဖြစ်တဲ့ဒီအနှံ့ပြောက်တာတွေကစပြီးသွားဖို့လက္ခဏာတွေကျွန်တော်တို့အဓိကပြောခဲ့ပါတယ်ဆရာနောက်တစ်ခုကတော့ဆရာကကဒီ comorbid လို့ခေါ်တဲ့ယောဂအခန်းပေါ့နော်ရှိတဲ့သူတွေကိုဆရာပါမှားခြင်းလဲ
သူတို့ဒီစီဂျူစီလုံးဝပြတ်လို့မရပါဘူးကြည့်ရစီကိုတော်တော်များများအထမဲ့ကိုပြီးပါမယ်ကြည့်ရတော့အဲ့ဒါကိုလုံးဝအပြတ်မခံနဲ့အိမ်မားတော့အဖြစ်နဲ့ဆိုနေတဲ့ပြည်သူ့အိမ်မိသားစုကိုကွဲပြီးနေနေချင်ပါလေ။မစီဂျိုတယောက်ရှိတဲ့သူကသူ့မိသားစုနဲ့မနေနဲ့သူ့မိသားစုကအပြင်ထွက်နေတဲ့မိသားစုကိုပုံပါလာနေတယ်။မကြောက်ကက်ဆေးနေရတဲ့လူတွေကင်ဆာဖြစ်တဲ့လူတွေဒီလူတွေကလုံးဝကိုကျွန်တော်အိမ်ထဲမှာကိုကိုယ့်ကို self isolation လုပ်ကိုယ့်ကို self isolation ကအိမ်ထဲမှာကိုယ့်ကိုတယောက်ချင်းနေကိုယ့်ကို quarantine လုပ်တဲ့ပုံစံသူတို့တယောက်မှအသိမခံဘူးသူတို့ဖြစ်ရင်သူတို့ကသိဖို့အလားအလာတော်တော်များပါလို့ဆိုတာအဲ့ဒါကြီးနော်အဲ့ဒါတော့ကျွန်တော်ဒီချာပြချင်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီသေဆုံးမှုများလာတာအတွက်အထူးသဖြင့်တော့မရှိမဖြစ်လိုအပ်တဲ့ဒီဆေးဝင်တန်းတွေမထိဖို့ပေါ့နော
်ကျွန်တော်တို့စပြီးတော့ antigen test တွေကျွန်တော်တုံးပါပြီကျွန်တော်လူ9-4သိန်းသာဝယ်ပါတယ်ဒါတော့အချင်းရနိုင်ဘွဲလောက်အတွင်းအဖြစ်ပြရတဲ့အခါကျတော့ယောဂဖြစ်တဲ့လူကိုဆော့ဆီးတာဒီလုတ်တင်နေတာကျွန်တော်လုပ်လို့ရတာပေါ့။အဲ့ဒါသူရဲ့ contact တွေ Facebook ကအကုန်လုံးရတာစပြီးတုံးနေပါပြီ။ဆေးဦးကြီးတွေမှာတုံးမယ်။နောက်နေဆေးဦးနေလည်းအကုန်ဖြန့်မယ်။အဲ့တော့ဒီဟာအထူးသဖြင့်ကျွန်တော်ဆရာဝန်တွေဘယ်လိုဖြစ်သွားလဲဆိုတော့လာပြီးတော့ emergency ခွဲတဲ့လူတွေကိုယောဂမရှိဘူးထင်ခွဲလိုက်တဲ့နေရာမှာကျွန်တော်တော်တော်ထိသွားပါတယ်။အဲ့ဒါကြောင့်ဒီလို emergency ခွဲမဲ့လူတွေဆိုလို့ရှိရင်ချက်ချင်းနိုင်ရွယ်အတွင်းဒီလူမှာယောဂပိုးရှိမရှိဘူးကျွန်တော်စမ်းမယ်။စပြီးမှခွဲမယ်။အဲ့မရှိရမှာရှိတခုလိုလားမရတာအစပစ္စည်းရမရတာဆိုအဲ့ကြောင့် logistic system efficiency ကိုတက်အောင်လို့ကျွန်တော်ဒီ dashboard နဲ့လုပ်ပါတယ်ကျွန်တော် cloud နဲ့လို့ရှိရင်ဒီဆေးရုံကြီးမှာဘာတွေကြံ့နေလဲလို့လေအဲ့ဒါကိုကျွန်တော်တစ်ခါတည်းပြီးနေတယ်ဒီ covid ကြီးကိုကျွန်တော်အသေးအပြောက်နှုံးချဖို့ကဒီ logistic system ရည်ရည်ဥမာဆေးရုံမှာ PPE မရှိဘူးဘ
ာမရှိအနန်နီဖမ်းမရှိဆိုလို့ရှိရင်ဒီဆောင်ဝန်တယောက်အနေနဲ့ယောဂရဖို့ချက်စားအရင်များပါတယ်ကျွန်တော်တီချာ logistics system management တော့တီတီချာပြီးပြီးအောင်ကျွန်တော်လုပ်နေပါ
ဟုတ်ကဲ့ဆရာကျေးဇူးပါအခုလိုနေမညာမှာဥဆောင်ပြီးလုပ်ပေးနေတဲ့အတွက်ဖြစ်နှုံးသိနှုံးတွေလည်းမကြခင်ကြာဆင်းသွားပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြင့်ပါ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဗာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးခံရပြီးမြောက်ဦးမြို့က၃ဘိန်းမောင်းသူတူတေဆုံးသွားတဲ့ဖြစ်စဉ်မှာကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြမတက်မတော်နဲ့တအံ့အမျိုးသားလွတ်မြောက်ရေးတက်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ပုတ်တွေဖြစ်စီခံရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာ၃ဘိန်းမောင်းတူတူစစ်တပ်ကဖမ်းဆီးတာခံရပြီးတဲ့နောက်တေဆုံးသွားတာနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကစက်တင်ဘာလကုန်ပိုင်းမှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်မြောက်ဦးမြို့မြို့တရက်ကွက်နေဦးအေးကျော်ဟာစက်တင်ဘာလ29ရက်နေ့နံနက်ပိုင်းကအမှတ်300တပ်ရင်းရှိမှဖမ်းဆီးခံရပြီးနောက်တနေ့တေဆုံးနေတဲ့ဦးအေးကျော်အလောင်းကိုရဲတပ်ဖွဲ့ကနေတဆင့်မြောက်ဦးစေးုံကိုပို့ပေးခဲ့တာပါတေဆုံးနေတဲ့ဦးအေးကျော်ရဲ့အလောင်းမှာလက်တွေကျိုးပဲ့နေပြီးဦးခေါင်းမှာလည်းတွေးယူနေတဲ့ဒဏ်ရာတွေတွေ့ရတယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်တပ်မတော်တရင်မှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ချက်မှာဦးအေးကျော်ဟာ AA အဖွဲ့ကတက်ကြကြီးအဆင့်ရှိသူတဦးဖြစ်ပြီးစစ်ဆေးနေတုန်းတနတ်လူပြီးမိမိကိုယ်ကိုအဆုံးစီရင်သွားတာဖြစ်တယ်လို့ဖော်ပြထားပေမဲ့မိသားစုဝင်တွေနဲ့မြို့ခံတွေကတော့တပ်မတော်ထုတ်ပြန်ချက်ဟာမှန်ကန်မှုမရှိဘူးလို့ညင်းဆိုကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တန်မျိုးသားလူမျိုးရေးတပ်မတော် TNL ၊ကချင်လွတ်လပ်ရေးအဖွဲ့ KIU ၊ KNA တို့နဲ့စက်တင်ဘာလကုန်ပိုင်းမှာတိုက်ပွဲတွေတူထောက်ခဲ့ရခန့်ဥပေါင်းတော်ကပြောပါတယ်စက်တင်ဘာလအတွင်းမြန်မာတပ်မတော်နဲ့တလေတုလာရှူတန်ရန်ကုတ်ခိုင်စတဲ့ဒေသတွေမှာတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ပြောခွင့်ရပုံမှုတိုက်ကြော်ကပြောပါတယ်အစိုးရကအကြံဖက်ပွဲစည်းလို့တတ်မှတ်ထားတဲ့ရခိုင်တပ်တော်၏ရှိရာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောက်ဝမြို့မှာပါကြံဒေသတွေမှာတပ်မတော်ကပြည်ရကြောင်းကြေညာထားပါတယ်
ရွေးကောက်ပွဲနီးလာတာနဲ့အမျှလုံခြုံရေးအကြောင်းပြုပြီး KNU တပ်မဟန်ကဖပွန်ခရိုင်နယ်မြေအတွင်းတပ်မတော်အင်အားတိုးချက်လာနေတယ်လို့ကရင်အမျိုးသားအစည်းအရုံး KNU အထွတ်ထွေအတွင်းရင်းမူဘဒိုစောတာတိုမူကပြောပါတယ်ရွေးကောက်ပွဲလုံခြုံရေးအတွက်ဖပွန်မြို့နယ်မှာတက်ရင်နေရင်ထတ်တိုးလာပြီးတပ်မဟာခွန်ကွင်မှာလည်းနေရင်လောက်တိုးချလာတယ်လို့ဘဒိုစောတာတိုမူကပြောပါတယ်အစိုးရနဲ့ KNU တို့သဘောတူလက်မှတ်ချင်းအင်အားအသစ်ဖြည့်တင်းချင်းတွေမပြုတ်လုဖို့ပါရှိတာကြောင့်နှစ်ဖက်တက်အကြားထိတိုက်ပစ်ခတ်မှုဖြစ်ပွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ
်ထိုင်းမြန်မာနယ်စပ်တာချီလိတ်မဲဆန်ချစ်ကြည်ရေးတရားမှတ်နှစ်ကို15ရက်ကြာပိတ်လိုက်ပြီးနောက်ပုံမှန်တိုင်းပြန်လည်ဖြတ်သန်းသွားလာခွင့်ပြုလိုက်ပြီးဖြစ်ပါတယ်စက်တင်ဘာလ28ရက်နေ့ကမဲဆန်မြို့အုပ်ချုပ်ရေးမှူးနဲ့တာချီလိတ်မြို့နယ်အုပ်ချုပ်ရေးမှူးတို့တချီလိုက်မှာသိဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းကုန်ကားတွေကိုလက်ရှိတရက်6စီးဖြတ်သန်းခွင့်ပြုရာကနေအရင်ပုံမှန်ဆိုင်ပြန်လည်ဖြတ်သန်းသွားလာခွင့်ပြင်တခြားသောသဘောတူညီချက်၅ချက်ရရှိခဲ့တယ်လို့တချီလိုက်မြို့အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာနိုင်ငံမှာတစ်နေ့ဆက်တစ်နေ့ကိုဗစ် -19 ရောဂါကူးစက်မှုမြင့်မားလာတာကြောင့်စက်တင်ဘာ15ရက်နေ့ကနိုင်ငံအာဏာပိုင်ဖိတ်ဆုံဆွေးနွေးကြပြီးနယ်စပ်ကုန်တွေရေးသားကိုစတင်ပိတ်လိုက်ကြတဲ့ကဂုံစီစည်းစိမ်မှုတွေနှောက်နှေးကြောက်ကြမှုကြောင့်နိုင်ငံကုန်သွယ်မှုတရက်ကိုဘန်းငွေတန်း80ကနေ100ဆုံးရှုံးနေတယ်လို့ထိုင်းသတင်းတွေမှာဖော်ပြထားပါတယ်
ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ထိန်းချုပ်နယ်မြေမြောက်ရီမြို့နယ်ဘလူးကြီးကျေးရွာအုပ်စုကြောက်ခက်ကျေးရွာအနီးမှာတပ်မတော်ကလှပေါင်းများစွာစခန်းချနေထိုင်နေတဲ့အတွက်တိုက်ပွဲပြန်လည်ဖြစ်ပွားလာမှာကိုစိုးရိမ်နေကြသလိုတပ်စခန်းတစ်ခုအနေနဲ့အခြေချနေထိုင်သွားမှာကိုလည်းတရက်ခံတွေကစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကကြောက်ခက်ကျေးရွာအနီးရှိလူခော့ထဘုံကြီးကျောင်းမှာတပ်မတော်ဘက်ကလက်ရှိ တက်အင်အား30ခန်းဝေရောက်နေထိုင်နေသလိုအနီးအနားရှိခလက်ကလိုမှလည်းစခန်းအခိုင်မှာတိဆောက်ပြီးနေထိုင်နေတာတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်တမရော်ဘက်ကအခုလိုစခန်းချဝေရောက်နေထိုင်နေတာနဲ့ပတ်သက်ပြီး DKBA တာဝန်ရှိသူနဲ့တစုံတရာပြောဆိုဆွေးနွေးထားတာမရှိဘူးလို့ DKBA တူစစ်ဦးစီးချုပ်တူဗိုလ်မူကြီးစောစတီးကပြောပါတယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေစည်းရုံးမှုတွေလှုပ်ဆောင်နေကြသလိုအောင်နိုင်ရေးပါတီဆိုင်ဘုတ်စိုက်ထူမှုတွေလက်ကမ်းစာဆောင်ဖြန့်ဝေမှုတွေအပါအဝင်မျိုးမျိုးစုံနဲ့လှုပ်ဆောင်နေကြပါတယ်။အဲ့ဒီထဲကမှမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ဘုတ်တွေဖျက်ဆီးခံနေရပါတယ်။ဒီအချိန်လေးကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါဗျ
။အခုလို့ NLD ပါတီအောင်နိုင်ရေးစိုက်ပုတ်တွေဖြတ်စီခံနေရတဲ့အပေါ်မှာမန်အောင်မျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖိုးနှွေးကသူ့အမြင်ကိုအခုလို့ပြောပါတယ်
။ကျွန်တော်ပြည်သူအမျိုးစုကတော့မဟုတ်ပါဘူး။ရဲဘော်တော်မှာဒီလိုပဲဟိုအကျက်ဖဲစုပူလို့တဲ့လူနေတဲ့လူဆိုရဲတော့ပဲပြည်ကြောတဲ့လူတွေဖြစ်ပါတယ်။ပြည်ကြောမှုအရေအားလုံးတဲ့ဟာတွေပါ။ဒီဒီစကားဒါတော်တော်တော့အနေနဲ့ဆက်ရတယ်မဟုတ်ပါဘူး။ဒါကြောင့်မလို့ဒီကလေးတွေကမသိနေမလို့လောက်တဲ့ဟာဖိုက်တော့ကျွန်တော်ကတော့ဆက်ရဟိုဒီချက်ပေါ်တက်ဆက်ပါလေ
။ရခိုင်ပြည်နယ်ကမြေပုံပုံနှကျွန်းတောက်ကောက်မန်အောင်နဲ့ငပလီစတဲ့နေရာတွေမှာစိုက်ထူထားတဲ့ NLD ပါတီအောင်နိုင်ရဲ့စိုက်ပုတ်တရှိဖြတ်စီခံရမှုတွေရှိသလိုစိုက်တယ်မြို့ပေါ်ကဥဥ္တမပန်းချန်ချင်းမှာစိုက်ထားတဲ့စိုက်ပုတ်နဲ့လက်မတော်တောင်ရဲကောကစိုက်ပုတ်တွေဟာလည်းစတံပါလာတတိယပတ်မှာဖြတ်စီခံခဲ့ရပါတယ်။မန်အောင်မြို့နယ်ကစိုက်ပုတ်သုံးခုအပါအဝင်ရခိုင်ပြည်နယ်တစ်ခုလုံးမှာ NLD အောင်နိုင်ရဲ့စိုက်ပုတ်တစ်စီကျော်ဖြတ်စီခံခဲ့ရပြီးစတံပါလာ20ရာနဲ့ကမန်အောင်မြို့နယ်စိုက်ပုံကြည့်ရွာမှာ NLD ပါတီကအောင်နိုင်ရဲ့စိုက်ပုတ်စိုက်ဖို့လာသူတွေကိုရွာသားတွေကန့်ကွက်တဲ့အတွက်စိုက်ပုတ်မဆက်ရပြီးပြန်လာခဲ့ရပါတယ်။အခုလိုပါတီအောင်နိုင်ရဲ့စိုက်ပုတ်တွေဖြတ်စီခံနေရတာနဲ့ပတ်သက်လို့မကြမ်းမီကြေညာချထောက်ဖို့ရှိတယ်လို့လည်းဥဖုံးတွေကအခုလိုစပြောပါတယ်။
ဒီမှာတရားရတော့ခုလိုလိုဖိလာတဲ့စိတ်ကိုပုံမှန်ပါသေးပြီကျွန်တော်တို့ရှင်းရတဲ့ဘောရှိပါတယ်ဒီကြောင်ချက်ပါတော့ကျွန်တော်တို့အကျေချုပ်ပြောဖို့လိုတော့ကျွန်တော်တို့ဒီအရေဟာအကျေဖိလာတဲ့စိတ်ဖြစ်တဲ့ကြောင်ဒီအကျေဖိလာမျိုးတွေကိုဆက်တဲ့ပြီးကမလို့ဆောင်ဖို့နောက်ထပ်ဖိလာရတဲ့ကောကျွန်တော်တို့စိတ်စိတ်ကသာသာနေနေပူအောင်မကြီးချီချီကအရေးယူဟိုဆောင်ရလို့လို့ဆိုတဲ့ဒီကြောင်ချက်ဖို့ရှိရပါတယ
်ရခိုင်ပြည်မှာဒီလို NLD အောင်နိုင်ရဲ့စိုက်ပုတ်တွေဖြတ်စီခံနေရတဲ့အပေါ်မှာရွေးကောက်ပွဲလေးလာဆုံးချေရေးအရေးဖအဖွဲ့တစ်ခုဖြစ်တဲ့ပြည်ပွားပြည်ပွားအဖွဲ့ဒါရိုက်တာကိုစိုးလန်းကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီကျေရန်စစ်ပြန်ထန်နေပြီးတော့ရခိုင်ပြည်မှာဒီ IDV တွေအရင်ရလာတဲ့အပေါ်မှာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုအနေထားကိုလူတွေကလက်မခံတဲ့အနေထားတစ်ခုရှိတယ်နောက်တစ်ခုကတော့ဒေသအလိုက်အနေထားပေါ်မှာသူတို့လက်မခံတဲ့အနေထားပေါ်မှာအဲ့လိုလုပ်တာလည်းရှိမှာပ
ါရခိုင်ပြည်နယ်မှာ AA နဲ့အစိုးရတပ်တို့တိုက်ပွဲတွေပြန်ထန်နေတဲ့အပြင်ဖိနှန့်ရှိတဲ့ပြည်သူတွေနေရဆန့်ခွာနေကြရပြီးကိုရိုနာဗိုင်းရပ်ကူးစက်မှုတွေလည်းမြင့်တက်နေတဲ့တော့နိုင်ငံရေးပါတီတွေမိစေစည်းရုံးမှုတွေကိုထိရောက်စွာမလုပ်နိုင်သလိုမြောက်ပိုင်းကမြို့နယ်တွေမှာလည်းရွေးကောက်ပွဲမဖြစ်မှာကိုဒေသခံနိုင်ငံရေးပါတီတွေစိုးရိမ်နေကြရပြီးရခိုင်ပြည်သူတွေအများစုကတော့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုမရှိကြဘူးလို့လစ်လာသူတွေကသုံးသပ်နေကြပါတယ်
ဆက်ပြီးတော့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌခွန်ထွန်းဦးကစက်တဘာလ29ရက်နေ့2020မှာရာထူးကနေနှုတ်ထွက်သွားကြောင်းတရားဝင်ကြေညာခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့မကြာတော့တဲ့အချိန်မှာအခုလိုမျိုးဥက္ကဋ္ဌကြီးခွန်ထွန်းဦးနှုတ်ထွက်သွားတော့ SNLD ပါတီအနေနဲ့ရွေးကောက်ပွဲဝင်ပြိုင်ဖို့ထိခိုက်မှုတွေရှိပါသလား။ဒီအခြေအနေတွေကို SNLD အတွင်းရင်းမှုလည်းဖြစ်ပြောခွင့်ရပုံကူလေးဖြစ်တဲ့ဆိုင်းလေးကိုနမ်ခွန်ကနေဆက်သွယ်မေးမြန်းထားပါတယ်
။စက်တင်ဘာလ29ရက်နေ့တုန်းကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကြီးခွန်ထွန်းဦးရာထူးကနေနှုတ်ထွက်သွားတယ်လို့ကြားသိရပါတယ်ရှင်။ဘယ်လိုအခြေအနေကြောင့်ပါလဲ
။အဓိကကတော့ကျမ်းမာရေးအခြေအနေကြောင့်ပါပဲ။နောက်ပြီးတော့မှဤသားစုဤသားရေးကိစ္စကြောင့်ပေါ့နော်။ရှင်းပြရရင်တော့ဒီအမေဂျန်ကိစ္စတွေကြောင့်တပီအခြေအနေပေးနိုင်မှာစိုးရိမ်နေ။ဒါရမီသားစုရေးနဲ့ဆက်ဆိုင်ပါလိမ့်မယ်။တပီနေနေကတော့လုံးဝအတိတ်ကတည်းကပြဿနာတွေအရှိန်ရှိနေတာတခုမှမရှိပါဘူးခင
်ဗျ။အခုလိုရွေးကောက်ပွဲကလည်းနီးလာနေချိန်မှာနိုင်ငံရေးဩစာကြီးမားတဲ့ပုဂ္ဂိုလ်တယောက်ကလည်းနှုတ်ထွက်တော့ဘလောက်အထိကြရဲ့ရိုက်မှုတွေရှိလာနိုင်ပါမလဲရှင်။
ပါတီဝင်လူတွေနဲ့ SNLD ကိုဝန်ရံတဲ့လူတွေအပေါ်ကတော့အာရုံတရားဝန်ရံကြဖြစ်မှာပေါ့နော်။ဒါပေမဲ့လို့ပြည်သူ့ရဲ့အမြင်မှာဒီလက်စွဲထားနိုင်လောက်တဲ့ပါတီကျင်းမှာလုံးလုံးနိုင်တဲ့အခုကြောင့်တောင်းထမ်းဆောင်နိုင်တဲ့လူတွေရှိနေလို့ဒီဆက်ဆရာပေါ့နော်။အဲ့လိုဒီလိုကြောင့်ဒီလက်ခွက်တွေဆိုတဲ့ခါကျတော့ဒီကြောင်းရင်းဖန်ကိုကကနနာပြန်ပုံတက်မယ်ဆိုလို့ရှိရင်တော့ဝန်ထဲကပေးမကောင်းတာတစ်ပိုင်းပေါ့ဗျ။နိုင်ငံရေးရာကြီးကြီးမားမားရက်ခတ်เสียအကြောင်းတည်းရှိဘူးထိခိုက်ကြအကြောင်းရှိဘူးလို့ကျွန်တော်ဒီနေ့ရင်းကြည့်ပါလိမ့်မယ်
Lashi and Nita ya begon beyond our one transambo at the Nita Shinebila.
ဒီနေ့ဒါရှိတယ်လို့ပြောလို့မရဘူးအဲလိုမျိုးလုံဆိုင်မှုအတွက်ကတော့ပါတီမှာရှိရှိရကျွန်တော်ကျင်းစင်ဆောင်ရွက်ထားတာရှိပါတယ်ဘုံကြီးကတာဝန်နေနိုင်ပါရဲ့ဆိုရင်လည်းကျွန်တော်နားမှာလည်းရှိနေတယ်ကျွန်တော်ဘယ်လိုလုံဆောင်ပြပုံစံတွေကလည်းအရင်ကအတင်းလာတိုင်းဘယ်လိုပြီးလုံဆောင်သွားဖို့ဟာကိုယ်စီကိုယ်စီကတာဝန်ယူဖို့အပြင်နဲ့ဆက်လက်ပြီးတော့မှလုံဆောင်သွားကြမှာဖြစ်ပါတယ်
အ
ုံးဖြတ်ပေးနိုင်မှာဖြစ်ပါတယ်အခုတိုင်းတော့ဟိုခါကြီးကကျွန်တော်တို့အခါကြီးဆိုတဲ့ကုန်ပုတ်ရာဒီအတိုင်းနဲ့ဆက်ရှိနေမှာဖြစ်ပါတယ်
ခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြားရမှာပါရှင
်ရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးတာခံရပြီးနောက်တေဆုံးသွားတဲ့၃ဘိန်းမောင်းတူတူနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကတောင်းဆိုလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တအံအမျိုးသားလူမျိုးရေးတပ်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့စက်တင်ဘာလအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ဇာတာဝတီနေ့အတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်။မေဂန်ဒရာရွေးကောက်ပွဲအတွက်သမ္မတထရမ့်နဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့ကြောင့်နောက်ထပ်လုပ်မဲ့စကားစစ်ထိုးပွဲရဲ့ပုံစံကိုတင်းကျပ်သွားမယ်လို့သမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲကိုကြီးကြပ်တဲ့ကော်မရှင်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလုတ်ခဲ့တဲ့သူတို့နှစ်ယောက်ရဲ့ပထမအကြိမ်စကားစစ်ထိုးပွဲဟာအမေရိကန်သမိုင်းမှာအဆိုးဆုံးစကားစစ်ထိုးပွဲဖြစ်တယ်လို့ကြေကြေပြင်းပြဖော်ပြခဲ့ကြပြီးတဲ့နောက်အဲ့လိုစီးမင်းနေပြောင်းလဲတင်းကျပ်ဖို့လှုပ်လာတာပါ။ဒေါ်နယ်ထရမ့်နဲ့ဂျိုးဘိုင်ဒန်တို့ဟာမကြာခဏဆိုသလိုတယောက်ပြောနေချိန်မှာတယောက်ကကြားဖြတ်ပြောတာဒါမှမဟုတ်နှစ်ယောက်စလုံးတစ်ပြိုင်နက်တည်းလူပြောတာတွေလုတ်ခဲ့ကြပြီးကိုယ်စလဲလောင်းနှစ်ယောက်စလုံးမေးတဲ့မေးခွန်းကိုအတားအဆီးအဟန့်တားတွေမရှိဘဲဖြေနိုင်အောင်ချမှတ်ထားတဲ့စီးမြင့်တွေကိုဒေါ်နယ်ထရမ့်ဟာလိုင်းလာခြင်းမရှိဘူးဆိုပြီးတော့ဒီစကားစစ်ထိုးပွဲကိုဥဆောင်ဆွေးနွေးတင်ဆက်သူ Fox သတင်းထောက် Chris Wallace ကပြောပါတယ်။အော်တိုဘာ15ရက်နဲ့22ရက်နေ့တွေမှာလုပ်မဲ့ဒုတိယအကြိမ်နဲ့တတိယအကြိမ်စကားစစ်ထိုးပွဲမတိုင်ခင်မှာတော့စီးမြင့်သက်တွေကိုအများဆုံးချမှတ်သွားမယ်လို့လည်းပြောပါရယ်။တချို့ဝေဖန်သူတွေကတော့သမ္မတထရမ့်နဲ့ဂျိုးဘိုင်ဒန်တို့စကားပြောနေချိန်မှာနောက်တစ်ယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားဖို့ကြံပေးလိုက်ပါရယ်ခင်ဗျာ။ဥရောပတော်ကိုဗစ် -19 ကူးစက်မှုတွေတဖြည်းဖြည်းပြန်မြင့်တက်နေပြီးတော့စပိန်နိုင်ငံမှာတော့လူတစ်သိန်းမှ300နှုန်းနဲ့ကူးစက်နေပါရယ်။ကူးစက်မှုနှုန်းနှစ်ဆဖြစ်နေတဲ့မက်ဒရစ်မြို့မှာလည်းလူတစ်သိန်းမှ980ကျော်ကူးစက်နေတာကြောင့်အစိုးရကအသွားအလာပိတ်ပင်မှုတွေကိုကန့်သတ်ထားပါရယ်။ပြောရရင်လူသုံးသန်းလောက်ကိုအိမ်ထဲမှာပဲနေကြဖို့အလုတ်ကြောင်းဈေးဝယ်တာနဲ့စေပစ္စည်းဝယ်ယူဖို့ကလွယ်ပြီးတော့မလိုအပ်ရင်အပြင်မထွက်ကြဖို့ကိုလည်းတားမြစ်ထားပါတယ်။ကန့်သတ်ချက်အစ်စ်တွေကိုဝရုနည်းမှာပြန်ပြီးတော့ချမှတ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ။အာရှဒလကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးအိန္ဒိယမှာတော့ဒီကနေ့တရက်ထဲကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ 1,180 ကျော်ရှိပါတယ်။အခုချိန်ကြီးအိန္ဒိယမှာ COVID-19 ကူးစက်သူ 6.3 သန်းကျော်ရှိပြီးတော့သေဆုံးသူကလည်း98,000 ကျော်နေပြီဖြစ်ပါတယ်။ကူးစက်မှုပေါင်းရဲ့41ရာခိုင်နှုန်းဟာစက်တင်ဘာလထဲမှာကူးစက်ခဲ့တာဖြစ်ပြီးတော့ဒလာတွင်သေဆုံးမှုနှုန်းဟာလည်းကူးစက်သူစုစုပေါင်းရဲ့34ရာခိုင်နှုန်းရှိတာပါ။မြန်မာအစိုးရကညာနာပစ္စည်းမူပိုင်ခွင့်ရုံးဖွင့်လိုက်တာကိုအမေရိကန်ပြည်ထောင်စုကထောက်ခံကြိုးဆိုကြောင်းအခုလိုမူပိုင်ခွင့်ရုံးဖွင့်လိုက်နိုင်တာကမြန်မာနိုင်ငံအတွင်းခေတ်မီမူပိုင်ခွင့်စနစ်တစ်ခုကိုတည်ထောင်ဖို့ရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းအမေရိကန်တန်ယုံယာယီတာဝန်ခံကပြောလိုက်ပါတယ်။အော်တိုဘတ်ရဲ့နေ့ကနေပြီးတော့မှညာနာပစ္စည်းမူပိုင်ခွင့်ရုံးကိုဗီဒီယိုကနေတစ်ဆင့်ဖွင့်လှစ်ပွဲမှာအမေရိကန်တန်ယုံယာယီတာဝန်ခံကအမှာစကားပြောကြားခဲ့တာဖြစ်ပြီးတော့အခုဖွင့်လှစ်လိုက်တဲ့ရုံးကကွန်ပစ္စည်းမှတ်တစိတ်တွေမှတ်တမ်းတင်ထားရှိနိုင်ရေးလျှောက်လွှာတွေကိုစတင်လက်ခံနိုင်တော့မှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။ကြာသပတေးနေ့ညပိုင်းအတွက်အစည်းအဝေးကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။အမှန်တဆက်နေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားဆင်ကြည့်ရှုအားပေးတဲ့လည်းကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချက်လိုက်ကြပါလိမ့်မယ်။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.